Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2022ခုနှစ်ဇွန်လ10ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါဒီမနက်ခင်းသတင်းတွေကိုတော့ကိုကမောင်စုံမင်းနဲ့အတူပြောပြမှာပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့ယူကရိန်းဘက်ကကူတိုက်ပေးတဲ့နိုင်ငံသား၃ယောက်ကိုရုရှားလူလာသူတွေကတေးတန်စီရင်ချက်ချလိုက်တဲ့သတင်း WHO မြန်မာဝန်ထမ်းတူမော်လမြိုင်မြို့မှာပြစ်ခတ်တက်ခတ်တက်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့လောသမကကတိုက်တွန်းလိုက်တဲ့သတင်းစတဲ့ထိတ်ထဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်မှုစီစဉ်ထားပါတယ
် identifying with a very aggressive country and the United States worries that
ဒီသတင်းပကုံစင်ကာပူမှာပြုတ်လုမဲ့ Shangri-La ဆင်းနွေးပွဲကိုတင်းမာမှုတွေရှိနေတဲ့တရုတ်နဲ့အမေရိကန်နှစ်ဖက်စီးရေးကောင်းဆောင်တွေတက်ဖို့ရှိနေပါတယ်ဘာတွေများထူးခြားမှုရှိပါသလဲမကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်သတင်းလွှတ်လပ်ခွင့်နဲ့ပတ်သက်တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ပြောကြားချက်အပေါ်မေကွန်းထုတ်လိုက်တဲ့သတင်းဆောင်ပါအာဖရိကရဲ့စားနပ်ရိက္ခာဖြည့်ရှင်ရေးအစီအစဉ်ထိုင်းနိုင်ငံမှာစိတ်ကြွစည်းတွေအများအများဖန်ဆီးရမိတဲ့သတင်းပေးပို့ချက်စတဲ့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါအခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုခင်မောင်စုံမင်းတို့ကပြောပြပါရမယ်ခင်ဗျာ
ရုရှားနဲ့စစ်ပွဲမှာယူကရိန်းတပ်တွေဘက်ကဝင်တိုက်ပေးခဲ့သူတွေဖြစ်ဗြိတိန်နိုင်ငံသား2ဦးနဲ့မော်ရိုကိုနိုင်ငံသား2ဦးကိုတေးတန်စီရင်ချက်ချမှတ်လိုက်ကြောင်းယူကရိန်းရှေ့ပိုင်းကရုရှားလူလာတဲ့ခွထွေသမားတွေကပြောဆိုလိုက်ကြပါတယ်။နိုင်ငံသားအမျိုးသား3ယောက်ဟာယူကရိန်းတပ်တွေဘက်ကနေကြီးစားအဖြစ်တိုက်ခိုက်ပေးခဲ့တာကြောင့်အပြစ်ရှိကြောင်းနဲ့တာမန်စစ်သုံးပတ်နေလို့ခံစား권မရှိတဲ့ကြောင်းယူကရိန်းရှေ့ပိုင်းဒွန်ညက်ဒေသတရားဝန်ကဆုံးဖြတ်လိုက်တာပါ။ယူကရိန်းကခွထွေပြီးဒွန်ညက်ပြည်သူ့သမ္မတနိုင်ငံအဖြစ်ကြီးညာထားတဲ့ဒေသကတရားရုံးကိုတော့နိုင်ငံတကာကအသိအမှတ်ပြုမထားပါဘူး။ဗြိတိန်နိုင်ငံကရှောင်ဖင်နာမော်ရိုကိုကဆော်ဒွန်ဘရာရင်နုနဲ့တူတည်ထောင်စီရင်ချက်ချခံခဲ့ရတဲ့အိုင်ရင်အက်စတင်ကတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်ဖြစ်နေပြောဆိုလိုက်ပါတယ
် I was hoping the sentence would be a lot fairer
ဆုံးဖြတ်ချက်စီမှုမှာကိုညီခဲ့တယ်လို့လည်းနဲ့ချခံခဲ့ရတာကြောင့်မျက်မျက်တရနဲ့စီရင်လိုက်မယ်လို့မျှော်လင့်ထားခဲ့တာဘာလို့ကြာသာပြင်းတွေကပဲတရားခွင်မှာဒိန်းနောက်တွေကိုပြောဆိုသွားတာပါဗြိတိန်နိုင်ငံကဖင်နာနဲ့အက်စတင်တို့နှစ်ဦးကတော့မရီယိုပိုစကဲမြို့မှာဧပြီလလေကရုရှားလူလာတဲ့တပ်ဖွဲ့တွေထံလက်နက်ချခဲ့တာဖြစ်ပြီးမော်ကိုနိုင်ငံကပရိုင်ကတော့အရှေ့ပိုင်းဗိုနိုဗက်ကာမြို့မှာမလလေလောက်တရင်လက်နက်ချခဲ့တာပါဒေသစီရင်ချက်အတွက်အယူခံဝင်ဖို့တလချေရပြီးပြည်ထောင်စီရင်ခံရမယ်ဆိုရင်တော့တနက်ပြစ်တပ်ဖွဲ့ကကွန့်မြတ်တာခံရမှာဖြစ်ပါတယ်ယူကရိန်းတပ်တွေကိုကူညီနေတယ်လို့ဆွဆဲခံထားသူနောက်တူးဖြစ်တဲ့ဗြိတိန်နိုင်ငံကအန်ဒရူးဟေးရလည်းတရားခွင်မှာအမှုရင်ဆိုင်နေရတာပါဗြိတိန်နိုင်ငံရဲ့ဌာနကတော့စစ်သုံးဘန်းတွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့ပြစ်ဒဏ်စီရင်တဲ့လို့ရဖြစ်နေပြစ်တင်ရှုတ်ချလိုက်ပါတယ်
။ရုရှားအနေနဲ့ယူကရိန်းစိတ်ကမ်းတွေကိုပိတ်ဆို့ပြီးဂျုံပြောင်းဟင်းသီးဟင်းရွက်နဲ့တခြားအစားအစာထုတ်ကုန်တွေကိုပြပတင်ဖို့ကွင့်တားမြင်မယ်ဆိုရင်ကဘာကြီးကိုအငတ်ဘေးကျရောက်အောင်လှုပ်လိုက်တာပဲလို့ယူကရိန်းသမ္မတဗိုလိုဒီမာဇာလန်စကီးကစွပ်စွဲလိုက်ပါတယ်။ရုရှားရဲ့အခုလုပ်ရဟာကဘာကြီးကိုစိုးဝါးလာတဲ့အစားအစာအကြက်အတဲရဲ့အစွန်းတစ်ဖက်မှာထားလိုက်တာပဲလို့သမရဇာလန်စကီးကတိုင်းမဂ္ဂဇင်းကိုဗီဒီယိုကနေပြောလိုက်တာဖြစ်ပါတယ်။ပင်လယ်နက်ကိုသာရုရှားကပိတ်ဆို့မှုတွေဆက်လုပ်နေရင်လူသန်းပေါင်းများစွာဟာငတ်မွခေါင်းပါမှုနဲ့ကြုံကောင်းကြုံရနိုင်တယ်လို့သူကပြောပါတယ်။ရုရှားဘက်ကတော့ပြည်ပပို့ကုန်တွေကျဆင်းတာဟာနိုင်ငံတကာပိတ်ဆို့တံခတ်မှုတွေနဲ့ပင်လယ်နက်အတွင်းမှာယူကရိန်းကထောင်ထားတဲ့ရေမြုပ်မိုင်းတွေကြောင့်ဖြစ်တယ်လို့ပြစ်တင်ပြောဆိုလိုက်ပါတယ်။နိုင်ငံအရှေ့ပိုင်းဆိုဗီယာရိုဒွန်ညက်မှာကြာသပတေးနေ့တိုက်ပွဲတွေပြင်းထန်နေပြီးရုရှားတပ်ဖွဲ့တွေသိမ်းယူထားတဲ့နယ်မြေတွေကိုပြန်လည်ရရှိနိုင်ဖို့ကတာဝေးပြစ်အမြောက်ကြီးတွေလိုအပ်နေကြောင်းယူကရိန်းအစိုးရအရာရှိတွေကပြောဆိုပါတယ်ခင်ဗျာ
။ယူရိန်းနိုင်ငံကနျူကလ িয়ার ဆဲယုံတွေမှာတပ်ဆင်ထားတဲ့လူညုံရေးကင်မရာ28ခုကိုဖယ်ရှားလိုက်တာကြောင့်နျူကလ িয়ার လုပ်ငန်းတွေကိုစောင့်ကြည့်ဖို့မလွယ်တော့ကြောင်းနိုင်ငံတကာနှုတ်မြစွမ်းအေဂျင်စီ IAEA ကြီးကပြောဆိုလိုက်ပါတယ်။ အီရန်ရဲ့လုပ်ရဟာစိုးရင်စရာစိန်ခေါ်မှုဖြစ်ပြီးမကြခင်သတင်းပတ်တွေမှာအီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့သိနိုင်တော့မှမဟုတ်ကြောင်းလဲ IAEA ရဲ့တွေးရမှုချုပ်ရာဖဲလ်မာရီယာနိုဂရိုစီကကြာသပတေးမှာပြောလိုက်တာပါကမ္ဘာအင်အားကြီး၅နိုင်ငံနဲ့ရရှိခဲ့တဲ့အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်သက်သွင်းနိုင်မှုစစ်ဆင်ညှိနှိုင်းမှုတွေကိုအကြီးအကျယ်ထိခိုက်စေတဲ့လုပ်ရဖြစ်နေလဲပြောဆိုသွားပါတယ်တခြားနျူကလ িয়ার ဆဲအုပ်တွေမှာရှိတဲ့ကင်မရာ40လောက်ကတော့ရှိနေသေးပဲလို့ပြောပါရယ်ကင်မရာတွေဖယ်ရှားလိုက်တဲ့ဆဲအုပ်တွေထဲမှာတော့နျူကလ িয়ার တန့်စင်တဲ့ Natanz မြေရောက်ဆဲအုပ်နဲ့ IFN ကဆဲအုပ်တွေလည်းပါဝင်နေကြအောင် IAEA ကြီးကပြောဆိုထားပါရယ် UN နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်သက်သွင်းနိုင်မှုကြိုးပမ်းမှုတွေကတော့ April ကစရပ်ဆိုင်နေတာပါကျွမ်းကျင်သူတွေကတော့ UN ဟာနျူကလ িয়ার ဘုံထုတ်လုပ်နိုင်မဲ့တပ်ဆင်ပြီးသားယူရေနီယံတွေကိုထုတ်လုပ်နိုင်မှုနှိစက်နေပြီလို့ခန့်မှန်းနေပါတယ်။ UN ကတော့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချက်နဲ့ရည်ရွယ်ချက်နဲ့သာဖြစ်တဲ့အကြောင်းကောက်ွယ်ပြောဆိုထားတာဖြစ်ပါတယ်
။ကုလသမဂ္ဂထွေထွေညီလာခံကနေလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်မဟုတ်တဲ့နိုင်ငံ၅နိုင်ငံကိုကြာသာပတေးနေ့ကရွေးချယ်အတည်ပြုလိုက်ပါတယ်။အီကွေဒိုဂျပန်မော်တာမိုဇမ်ဘစ်နဲ့ဆွစ်ဇာလန်နိုင်ငံတို့ကိုညီလာခံကနေအဖွဲ့ဝင်နိုင်ငံ၃ပုံ၂ပုံအများစုကမဲပေးထောက်ခံပြီးလုံခြုံရေးကောင်စီအဖွဲ့ဝင်၁၅နိုင်ငံထဲမှပါဝင်ဖို့ရွေးချယ်လိုက်တာပါ၈နှစ်၂၀၂၃ဇန်နဝါရီလ၁ရက်နေ့ကစပြီးနှစ်နှစ်သက်တမ်းတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအတွက်ဒေသဆိုင်ရာအုပ်စုလိုက်နေရာသတ်မှတ်ပေးပြီးဒီနှစ်အတွက်အုပ်စုတစ်ခုစီအတွက်ကိုယ်စားလှယ်လောင်းတဦးစီကိုသာတင်ပြကြရပါတယ်အဲ့ဒီလိုရွေးချယ်ခံရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအများမ်းမဟုတ်တဲ့၅နိုင်ငံဟာသူတို့ရဲ့တာဝန်ထမ်းဆောင်တဲ့အချိန်ကစပြီးယူကရိန်းပြည်ပကဟာလည်းလုပ်ငန်းစဉ်တွေထဲမှာထိတ်ဆုံးကနေရှိနေပွဲဖြစ်ပါတယ်။အဲ့ဒီအဖွဲ့ဝင်တဲ့နိုင်ငံ၅နိုင်ငံထဲမှာဆိုရင်ဂျပန်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှာ၁၇နှစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့အတွေ့အကြုံရှိပါတယ်။ဆွစ်ဇာလန်နိုင်ငံအနေနဲ့ကတော့2002ခုနှစ်ကမှကုလသမဂ္ဂအဖွဲ့ဝင်ဝင်ရောက်ခဲ့တာပါ။မိုဇမ်ဘစ်နိုင်ငံဆိုရင်လည်းအရင်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာတခါမှအဖွဲ့ဝင်ဖြစ်တာဝန်ထမ်းဆောင်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9413 MHz လိုင်းဒိုမီတာ52 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနက်ခင်းသတင်းတွေနားဆင်နေရတာဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာဝန်ထမ်းတူမွန်ပြည်နယ်မော်မြန်မြို့မှာဒီသတင်းပတ်ထဲပြစ်ခတ်တပ်ဖြတ်ခံရတဲ့ဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂနဲ့အကူအညီပေးရေးဝန်ထမ်းတွေရဲ့ဂျာနေရည်တိချက်ပေါ်လေးစားကြဖို့လည်းတိုက်တွန်းခဲ့တာပါ
။ The acting resident humanitarian coordinator appealed to all parties and
stakeholders. ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးနေသူတွေရဲ့ဂျာနေရည်တိချက်ကိုသက်ဆိုင်သူတွေအားလုံးကလေးစားကြဖို့ယာယီဌာနကိုစလေဆန္ဒမှုအကူအညီညီနေဆောင်ရည်မှုကထုတ်ပြန်ခြင်းပါပန်ချထားပါတယ်ဒီဖြစ်ရပ်ကိုဗလိုက်မှုကင်းကင်းနဲ့စုံစမ်းဖော်ထုတ်ပြီးအပြစ်ရှိသူတွေတာဝန်ခံမှုရှိစေဖို့မျှော်လင့်ကြောင်းပြောခဲ့ပါတယ်လို့ကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျာရက်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ် WHO မှာရင်မောင်းတူဦးဖြစ်၅နှစ်လောက်လွတ်လပ်နေတဲ့ဦးမျိုးမင်းတို့ကိုဗိုလ်ထုံးနဲ့ညနေပိုင်းကမော်တော်ဆိုင်ကနဲ့အိမ်ပြန်လမ်းမှာပြစ်ခတ်ခံခဲ့ရပြီးသေဆုံးခဲ့တာပါဒေသခံမော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ဦးမျိုးမင်းတို့ဟာမြန်မာစစ်ကောင်စီနဲ့ပတ်သက်နေသူဖြစ်တာကြောင့်တပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဌာနကိုယ်စားလှယ်ဖြစ်ယာယီတာဝန်ယူထားတဲ့ရာမန်နတန်ဘလက်ခရစ်စနာကတော့ WHO မြန်မာဝန်ထမ်းသေဆုံးမှုအတွက်ဝန်ထမ်းကြောင်းနဲ့အခက်အခဲတွေကြားမှာပဲမြန်မာနိုင်ငံမှာလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဖြည့်ဆည်းဖို့ဆက်လက်ကြိုးပမ်းသွားမယ်အကြောင်းလည်းပြောဆိုထားပါတယ်
ကိုဗစ်ကာယောဂါရဲ့မူလစစ်မြစ်ကိုနောက်ဆုံးအချိန်ထိစုံစမ်းစစ်ဆေးမှုတွေခိုင်လုံမှုမရှိတာဟာတရုတ်နိုင်ငံဘက်ကအချက်လက်တွေပျောက်ဆုံးကုန်တာကအဓိကအကြောင်းရင်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြာသပတေးနေ့ကပြောလိုက်ပါတယ်။အဲ့ဒီလိုဖြစ်သွားတာဟာ WHO ရဲ့နှစ်နဲ့ချီစ조사အထောက်ထားတာတွေကိုနောက်ထပ်ထိုးနှက်ခံရသလိုဖြစ်သွားတယ်လို့ပြောပါတယ်။ WHO ကျွမ်းကျင်သူတွေရဲ့အစီရင်ခံချက်အရကိုဗစ်ကာယောဂါဟာလင်းတို့ငှက်ဒါမှမဟုတ်တလိမ့်ဆန်ကတဆင့်ကူးစက်လာနိုင်တာဖြစ်ကြောင်းအချက်လက်တွေကညွှန်ပြနေကြောင်းဖော်ပြထားပါတယ် အရင်2021ခုနှစ်ကလည်း WHO အနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်အလားတူပုံစံမျိုးကောက်ချက်ချခဲ့ပါတယ်2019ဒီဇင်ဘာလကကိုဗစ်ကာယောဂါပထမအဆုံးအချိန်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံကနေအချက်အလက်တွေပျောက်ဆုံးကုန်ပေမဲ့ဗိုင်းရပ်စ်ပိုးဟာလူကိုဘယ်လိုကူးစက်တယ်ဆိုတာတိတိကျကျဖော်ထုတ်နိုင်မှုကတော့မဖြစ်နိုင်ပါဘူး WHO ညွှန်ကြားရေးမှူးတက်ထရိုအေဂေဗရီယက်ဆစ်ကဖေဗူအာရီလထဲမှာတရုတ်အစိုးရစီကိုနှစ်ကြိမ်စာရေးပြီးကိုဗစ်ကာယောဂါနဲ့ပတ်သက်လို့အချက်အလက်တွေပုံမရှာဖွေဖို့စာရေးတောင်းဆိုခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ပထဝီဝင်နိုင်ငံရေးရအားပြိုင်မှုတွေကြီးထွားလာနေချိန်မှာပဲအာရှဒေသကမော်ဒိုင်နိုင်ငံမှာအမေရိကန်ကပထမဆုံးအကြိမ်ဖြစ်တန်ယုံဖွင့်လှစ်နိုင်အောင်အမြန်ဆုံးစီစဉ်နေတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနအကြီးအကဲရှိတယောက်ကပြောဆိုလိုက်ပါတယ်တန်ယုံဖွင့်လှစ်မဲ့အစီအစဉ်ကိုကြေညာခဲ့တာတစ်နှစ်ခွဲကျော်ကြာမှာပဲမော်ဒိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတူကိုပထမဆုံးအကြိမ်ဖြစ်ခန့်ဖို့သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်တန်တမန်ထားမဲ့အစီအစဉ်နဲ့ပတ်သက်လို့မကြခင်ကွန်ဂရက်စ်တော်ကိုအကြောင်းကြားနိုင်လိမ့်မယ်လို့ယုံကြည်ထားကြောင်းလဲအာရှတောင်ပိုင်းနဲ့အလဲပိုင်းဒေသဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးဒေါ်နယ်လူးကအောက်လွတ်တော်နိုင်ငံရေးဆက်ကော်မတီရဲ့ဗိုလ်ထုတ်ချက်အနေနဲ့မှာပြောဆိုလိုက်တာပါစီစဉ်ချက်ချုံမှုရှိနေပြီးမော်ဒိုင်ဆူရရဲ့ယင်းဒီရဲ့ပူဟောဆောင်မှုတွေရရှိထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။အိန္ဒိယသမုဒ္ဒရာတွေကမော်ဒိုင်ကျွန်းနိုင်ငံမှာတန်ယုံဖွင့်မဲ့စီစဉ်ကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးအောင်မိုက်ပွန်ပီယိုရဲ့2020ပြည့်အောက်တိုဘာလခီးစဉ်မှာကြေညာခဲ့တာပါ။မော်ဒိုင်နိုင်ငံကအကျယ်ဝန်းစတူရန်ကီလိုမီတာ300လောက်မပြည့်တဲ့ကျွန်းနိုင်ငံဖြစ်ပေမဲ့ကမ္ဘာကြီးကျောင်းတည်ယူဖို့ဆိုင်ရာလမ်းကြောင်းပေါ်မှာစတူရန်ကီလိုမီတာ900လောက်နဲ့လဲထိစပ်နေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဲကန်နရဲကိုအော့စပရေးစစ်ဖက်ဆိုင်ရာရဟယင်တစဉ်ပြက်ကျခဲ့ပြီးမရင်းစတပ်သား5ဦးသေဆုံးခဲ့တယ်လို့အပြင်အခင်းဖြစ်ပွားခဲ့ပြီးနောက်တစ်ရက်ကြာသပတေးနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မရင်းတပ်ဖွဲ့ကအသေးစိတ်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး။ဆန်ဒီယာဂိုမြို့အရှေ့ပိုင်း115မိုင်အကွာဝေးလံခေါင်တည်တဲ့နေရာမှာလေ့ကျင့်နေစဉ်ပြက်ကျခဲ့တာပါ။အဲ့ဒီရဟယင်ဟာလေထဲမှာပန်းကားကိုရှစ်တဲ့တဲ့ပြန်ပြောင်းပြီးလေမြန်လိုမောင်းနေနိုင်တယ်လို့ရဟယင်လိုလဲအထက်အောက်အတက်အဆင့်လုံးနိုင်ပါတယ်။အဲ့ဒီအတွက်ရဟယင်ရဲ့လုံခြုံစိတ်ချမှုအပေါ်မှာလဲမေကွန်းဒုတ်စရာတွေဖြစ်နေပါတယ်ခင်ဗျာ
။သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စွန်းမင်းတို့ပြောပြသွားတာပါ။ဆက်လက်ပြီးတော့သတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မြမရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလောအစီအစဉ်စားတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုလောလောဆယ်တော့သတင်းဆောင်ပါတွေကိုကျွန်တော်တို့ဥစွာတင်ပြပေးပါမယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာတရုတ်ကာကွယ်ရေးဝန်ကြီးနဲ့ဒီသတင်းပတ်ကုံစင်ကာပူမှာကျင်းပမဲ့ကာကွယ်ရေးဖိုရမ်မှာတွေ့ဆုံမှုရှိပါတယ်။ဒါဟာပြင်အမေရိကန်နဲ့တရုတ်အကြီးအကဲအရာရှိတွေကြုံတော့ကြုံခဲ့မျက်နှာချင်းဆိုင်ဆုံးတွေ့ဆုံကြမှာဖြစ်ပါတယ်။နှစ်ဖက်ဆက်ဆံရေးတင်းမာနေချိန်မှာအခြေခံဘုံသဘောတူညီချက်တွေရရှိဖို့ခက်ခဲနိုင်တဲ့အကြောင်း VOA သတင်းတောက် Bill Gallo တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကနေသတင်းပို့ပို့ထားကြတာကိုတော့ Mackin Future ကပြောပြပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့လကအမေရိကန်သမ္မတဂျိုးဘိုင်ဒန်အာရှကိုရောက်နေတဲ့အချိန်မှာပဲအမေရိကန်ရဲ့အာရှမဟာမိတ်တွေပိုင်းနဲ့လေပိုင်းနဲ့ထဲမှာတရုတ်နဲ့ရုရှားစစ်လေရင်တချို့ပြန်တန်းခဲ့တာကအမေရိကန်တရုတ်ဆက်ဆက်ရေးတင်းမာမှုနောက်ဆုံးအခြေအနေကိုပြနေပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကလည်းအမေရိကန်နဲ့တရုတ်ကြားကွဲလွဲမှုတွေပိုပြီးတော့ဖြစ်စေပါတယ်။ရုရှားစစ်ပွဲကိုတရုတ်ကပေါ်ပေါ်တင်တင်မထောက်ခံပေမဲ့လို့ရုရှားနဲ့ပုံမရင်းနှီးတဲ့ဆက်ဆက်ရေးတိစောက်သွားမယ်အကြောင်းကတိပြုပြောထားတာကြောင့်အမေရိကန်အတွက်စိုးရင်စရာဖြစ်စေပါတယ
်။ It's identifying with a very aggressive countryand the United States
ဝန်တန်ရန်လိုတဲ့နိုင်ငံတစ်ခုနဲ့ပတ်သက်တာဖြစ်ပါတယ်။ဒါပြင်ထိုင်ဝမ်ရေးနဲ့ပတ်သက်လို့လည်းသူ့ရည်မှန်းချက်အတိုင်းတရုတ်ကအင်အားသုံးချင့်ကပ်လို့တဲ့အပေါ်အမေရိကန်ကစိုးရင်တာဖြစ်ပါတယ
်။ဒီမိုကရေစီနီးကျအုပ်ချုပ်တဲ့ထိုင်ဝမ်ကိုတရုတ်ကသူ့နိုင်ငံအစိတ်ပိုင်းဖြစ်ရှုမြင်ပါတယ်။လိုအပ်ရင်အင်အားသုံးမယ်လို့လည်းချိတ်ချောက်ထားတာပါ။ထိုင်ဝမ်ကိုတရုတ်ကကျူးကျော်ရင်အမေရိကန်ကထိုင်ဝမ်ကိုကာကွယ်ပေးမယ်လို့အမေရိကန်သမ္မတဘိုင်ဒန်ကတီးပြပြောခဲ့တာကြောင့်အင်အားကြီးနိုင်ငံတစ်ခုအကြားပြပခဖြစ်လာနိုင်ခြေရှိနေတဲ့အပေါ်မှာစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေဒီသတင်းပတ်ကိုစင်ကာပူနိုင်ငံမှာတွေ့ကြတဲ့အခါထိုင်ဝမ်အရေးကအဓိကဆွေးနွေးစရာဖြစ်ပါလိမ့်မယ်။ဒီဆွေးနွေးပွဲကနေရလဒ်စုံတရားထွက်လာဖို့တော့သိမရှိဘူးလို့လေလာသူတွေကသုံးသပ်ပြောပါတယ်
။ The Taiwan issue is possibly
ထိုင်ဝမ်ကိစ္စဟာအင်အားကြီးနှစ်နိုင်ငံကြားအကြီးမားဆုံးကွဲလွဲမှုဖြစ်နိုင်ပါတယ်
။ထိုင်ဝမ်ကျွတ်တဝိုက်ဒေသတွေမှာစီးရင်အင်အားတိုးချဲ့သွားမဲ့အရေးအယောင်တွေ တစ်ဖက်စလုံးကပြနေတာကြောင့်ဒေသရင်းနိုင်ငံအများပြားကတော့ဒီပြည်ပခချီထဲမှာသူတို့ပါဆွဲသွင်းခံရမှာကိုစိုးရိမ်နေကြတယ်လို့လင်းတိုင်ဝေကပြောပါတယ
် Most in the region preferto have incremental
data တွင်နိုင်ငံအများစုကတော့တင်းမာမှုအချိန်ရော့ကျစေမယ့်နည်းလမ်းတွေရှာစေခြင်းကြပါတယ်။ရှုပ်ထွေးတဲ့ကိစ္စတစ်ခုကိုဖြေရှင်းဖို့မလွယ်ဘူးဆိုတာသိပါတယ်။ဒါပေမဲ့အနေဆုံးအဆင့်တွေးဆောင်ဆွေးနွေးမှုတွေပိုပြီးဖြစ်လာစေနိုင်မဲ့ပတ်ဝန်းကျင်တစ်ခုဖန်တီးပြီးအခြေခံအားဖြင့်တူညီနိုင်တဲ့အကြောင်းအရာတွေရှာဖို့တော့လိုပါတယ
်။ဥရုယာတီဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးနဲ့မြောက်ကိုရီးယားနျူကလ িয়ার ရေးအပါအဝင်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်နိုင်တဲ့ကိစ္စရပ်တချို့ရှိပေမဲ့လို့လက်ရှိအခြေအနေဆက်ဆံရေးအောက်မှာတော့အတူလက်တွဲလုပ်နိုင်မဲ့အခြေအနေကနှေးပါနေတာဖြစ်ပါရဲ့ရှင
်။မက်ကင်ဖြူတွေပြောပြသွားတော့ပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ဘက်တန်လွင်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့နောက်ထပ်သတင်းဆောင်မတစ်ပုဒ်ကိုတင်ပြပါအောင်မယ်။သတင်းလိုလောက်ခွင့်ကိုချိန်ချောင်းနေတဲ့ကျူဘာ၊နီကာရာဂါ၊ဗင်နီဇွဲလားနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချလိုက်တဲ့တစ်ချိန်တည်းမှာပဲသတင်းတောက်တွေကိုတတ်တယ်လို့စွပ်စွဲခံရတဲ့ Saudi Arabia နိုင်ငံကိုဘာလို့ဆက်ဆံနေသလဲလို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကိုသတင်းပညာလေ့လာနေတဲ့ကျောင်းသားတွေက LA Los Angeles မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများအစည်းအဝေးပြင်ပမှာမေးခွန်းထုတ်လိုက်ပါတယ် VOA ရဲ့အကြီးတန်းသတင်းနောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုရန်နိုင်ငံဆက်လက်ပြောပြပါလိမ့်မယ
်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာ LA မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးဘက်မှာအစည်းအဝေးကိုတက်ရောက်လာကြတဲ့တခြားနိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အမေရိကန်ဟာကျူဘာ၊နီကရာဂွားနဲ့ဗင်နီဇွဲလားနိုင်ငံတွေကိုဒီညီလာခံကိုဖိတ်ကြားခြင်းပြုခဲ့ပါဘူး။အခုနှစ်တွင်နောက်ကမ္ဘာချမ်းမာသတင်းမီဒီယာသမား18ယောက်အသက်ခံရတယ်လို့ဝန်ကြီးဘလင်ကန်ကပြောကြားလိုက်ပြီးဒီထဲက17ယောက်ဟာမက္ကဆီကိုနိုင်ငံကဖြစ်ပါတယ
်။ No region in the world is more dangerous for journalists.
သတင်းတောက်တွေအတွက်ကမ္ဘာပေါ်ကဘယ်ဒေသကမှဒီဒေသအထက်ပိုအန္တရာယ်မရှိပါဘူး။ဒီလိုမျိုးရာဇဝတ်မှုတွေဟာကြီးမားတဲ့အစိပ်ပိုင်းဖြစ်နေဆက်ပြီးရှိနေတာဟာဒီရာဇဝတ်မှုတွေကိုကျူးလွန်နေတဲ့သူတွေနဲ့ကျူးလွန်မှုအတွက်အမိန့်ပေးတဲ့သူတွေဟာသူတို့လုပ်တဲ့လုပ်ရက်အတွက်တာဝန်မခံရတာကြောင့်ဖြစ်ပါတယ်။အဲ့တော့ဒီပြစ်ဒဏ်ကင်းလွတ်ခွင့်ရပြီးတော့ဆက်ကျူးလွန်နိုင်တယ်ဆိုတဲ့သတင်းစကားမျိုးပေးသလိုဖြစ်နေပါတယ
်။သတင်းပညာကိုလေ့လာနေတဲ့ကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးပွဲမှာတော့အမေရိကန်နိုင်ငံရဲ့အနီးကမဟာမိတ်ဖြစ်တဲ့အစ္စရေးနိုင်ငံဟာအော်စတိုင်းနယ်ပယ်အမေရိကန်သတင်းတောက်ရှရီအဘူအကလီတက်ခါနဲ့ပတ်သက်ပြီးနောက်ဆက်တွဲအကျိုးဆက်တွေဘာလို့မခံရတာလဲဆိုပြီးတော့မေးခွန်းထုတ်ခံခဲ့ရပါတယ်။
I deplore the loss of Shireen.
Shireen သိဆုံးသွားတဲ့အတွက်အော်တုံ့လှုပ်မိပါတယ်။သူမကတကယ်ကိုတော်တဲ့သတင်းတောက်တူဖြစ်လို့ပဲအမေရိကန်နိုင်ငံသားတူလည်းဖြစ်ပါတယ်။အဲ့ဒီမှာဘာဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့အချက်လက်တွေပေါ်မှာအခြေခံပြီးတော့အမှန်တရားဖော်ထုတ်နိုင်ဖို့အတွက်ကျွန်တော်တို့စိတ်ပိုင်းဖြတ်ထားပါတယ်။ဘာကြောင့်အသက်ခံလိုက်ရတယ်ဆိုတာနဲ့ပတ်သက်ပြီးတော့အချက်လက်တွေတော့ရှာဖွေမတွေ့ရှိသေးပါဘူး
။ CNN သတင်းဌာနကတော့ဒီတိုက်စုံမှုနဲ့ပတ်သက်ပြီးတော့မျက်မြင်သက်သေတယောက်ကိုကူကားဖော်ပြထားပြီးတော့သူကတော့အဘူအကလီကိုအစ္စရေးတပ်ဖွဲ့တွေကပြစ်မှတ်ထားပြီးတော့ပြစ်သက်သွားပုံရတယ်လို့ပြောပါတယ်။ဒီဆွဆဲပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကအပြင်းထန်ခြင်းဆိုထားပြီးတော့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့လည်းပြောလိုက်ပါတယ်။ Washington Post တင်တော့ဂျမောကရှိုဂျီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီး American သမ္မတ Joe Biden က Saudi Arabia အင်ရှေ့ဆန်မင်းသား Mohammed bin Salman ကိုတွေ့ဆုံသွားဖို့မရှိပေမဲ့သမ္မတ Biden ဟာ Saudi Arabia နိုင်ငံကိုသွားဖို့အတွက်ချိန်နေပါတယ်။ဒါကသမရအနေနဲ့သတင်းလွတ်လပ်ခွင့်ကိုဘလောက်အထိအခိုင်အမာရပ်တည်တန်ဖိုးထားရဆိုတာကိုတိုင်းတာဆန်းသတ်မဲ့အမှုတစ်ခုဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ
် But the desire to lower gas prices
နောက်သားစီစေးချအောင်လို့လှုပ်ချင်တာကြောင့်အစိုးရကပြောနေတဲ့တစ်ဖက်ကလူခွေကိုခြေခံတဲ့နိုင်ငံသားရေးမူဝါဒနဲ့လူလက်တန်းစားတွေအတွက်အထူးကလုပ်တဲ့မူဝါဒကြားမှာစိတ်ဝင်စားစရာကောင်းတဲ့တင်မာမှုတွေဖြစ်လာနေပါလေ။အမေရိကန်မှာရှိတဲ့လူလက်တန်းစားကဒက်စီတစ်ကားလံကို4ဒေါ်လာ5ဒေါ်လာ6ဒေါ်လာပေးနေရတာကိုတကယ်ကိုမုန်းပါလေ။
ဒါမဲ့လည်းနောက်သားစီစေးတွေအကြီးကျယ်တက်နေတာကသမ္မတဘိုင်ဒန်အနေနဲ့ Saudi အင်ရှေ့ဆန်မင်းသားကိုတွေးဖို့စိတ်ပြောင်းလာစေတဲ့နောက်ွယ်ကအရေးကြီးတဲ့အချက်တွေတဲကတခုဖြစ်နိုင်တယ်လို့လည်းကြွမ်းကျင်သူတွေကပြောနေကြပါတယ်ခင်ဗျာ
ဒါကတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့ဆောင်းပါးကိုကိုရနိုင်ငံကပြောကိုရနိုင်ငံကပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အာဖရိကတိုက်ဘက်ကအခြေအနေကိုတင်ပြပေးပါအောင်မယ်အာဖရိကတိုက်မှာအခြေအနေဆိုးဝါးလာတဲ့စားနပ်ရိက္ခာလုံခြုံရေးပြဿနာကိုပြင်းထန်နိုင်ဖို့အတွက်အာဖရိကဖွံ့ဖြိုးတိုးတက်ရေးဘဏ် AFDB ကအမေရိကန်ဒေါ်လာ 1.5 ဘီလီယံအသုံးပြုဖို့ခွင့်ပြုလိုက်ပါတယ်။ဘန်တာဝင်ရှိသူတွေကဂါနာနိုင်ငံမှာတွဲဆုံဆွေးနွေးခဲ့ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။စားနပ်ရိက္ခာမလုံလောက်မှုပြဿနာနဲ့ပတ်သက်ပြီးနောက်ထပ်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတာကိုဂါနာနိုင်ငံမြို့တော်အက်ကာက VOA သတင်းတောက် Kent Mission က ကန်မန်ရှာကကျွမ်းကျင်သူတွေကိုဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားတာကိုကျွန်တော်ကဆက်သွယ်ဆက်လက်ပြီးပြောပြပေးပါမယ်။ရုရှားယူကရိန်းစစ်ပွဲရဲ့နောက်ဆက်တွဲရလဒ်အနေနဲ့အာဖရိကတိုင်းမှာအ ਨੇ စုံအစားအစာတန်ချိန်တန်30လောက်လိုအပ်နေတယ်လို့အာဖရိကဖွံ့ဖြိုးတိုးတက်ရေးဘဏ်ဥက္ကဋ္ဌအကီဝူမီအဒီစီနာကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ကောက်ပဲသီးနှံတွေပုံမထုတ်လုပ်နိုင်ဖို့အတွက်ပထမဦးစွာ AFDB ဘဏ်အနေနဲ့အာဖရိကန်လေသမားတန်း20ကျော်ကိုကောင်းမွန်တဲ့မျိုးစေ့တွေနဲ့ဓာတ်မြေဩဇာတွေထောက်ပံ့ပေးသွားပါမယ်လို့သူကပြောဆိုပါတယ်
။ So now tackle the looming food crisis in Africa from the Russian-Ukraine war. The African Development Bank
ရုရှား Ukraine စစ်ပွဲကြောင့်ရုပ်တရက်ဖြစ်ပေါ်လာတဲ့အာဖရိကကစားနပ်ရိက္ခာမလုံလောက်မှုပြဿနာကိုဖြေရှင်းဖို့အတွက်အာဖရိကန်ဖွံ့ဖြိုးတိုးတက်ရေးဘဏ်အနေနဲ့အာဖရိကတမကနဲ့ပူးပေါင်းပြီးအရေးပေါ်စားနပ်ရိက္ခာထုတ်လုပ်ရေးအစီအစဉ်ကိုပြုလုပ်ထားပါတယ်။အာဖရိကနိုင်ငံတွေစားနပ်ရိက္ခာထုတ်လုပ်နိုင်မှုနဲ့ဒီထုတ်လုပ်မှုကိုဆက်လက်လှုပ်ဆောင်သွားနိုင်မှုအမေရိကန်ဒေါ်လာတန်1500ကိုရထားပါတယ်
။အစားအစာတန်ချိန်38တန်ထုတ်လုပ်ဖို့ရည်မှန်းထားပြီးအဲ့ဒီထက်မှနှံစားပြောင်းတန်ချိန်18တန်၊ဂျုံတန်ချိန်17တန်၊စံတန်ချိန်6တန်နဲ့ပဲပိဆက်တန်ချိန်1.5တန်ထုတ်လုပ်ဖို့ရည်ရွယ်ထားပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့နောက်ပိုင်းယူကရိန်းကနေဂျုံတင်ပို့မှုထိုးချသွားပြီးအာဖရိကမှာဂျုံနဲ့ပေါင်မုံဇင်းနှုံးဟာတရားရာဂိုင်းနှုံးကြော်တက်သွားခဲ့ပါတယ်။ဒီစစ်ပွဲကြောင့်ဓာတ်မြေဩဇာတင်ပို့မှုလည်းထိခိုက်ခဲ့ပါတယ်။မြို့တော်အက်ကာမှာအခြေစိုက်တဲ့စီးပွားရေးမူဝါဒဆိုင်ရာလေ့လာရေးအဖွဲ့ရဲ့စီးပွားရေးပညာရှင်ဒန်နီယယ်အမာတီကတော့အာဖရိကဖွံ့ဖြိုးရေးဘဏ် AFDB ရဲ့ဝင်ရောက်ဆောင်ရွက်မှုဟာအချိန်ကြိုက်ပဲဖြစ်တယ်လို့ပြောဆိုပါတယ်
။ A step in the right direction because it will help the various economies within the
အာမန်ကန်ရဲ့လှုပ်ဆောင်မှုဖြစ်ပါတယ်။ဘာလို့လဲဆိုတော့အာဖရိကတိုက်အတွင်းစီးပွားရေးကိုအထောက်အကူဖြစ်စေမှာပါ။အရင်တုန်းကယူကရိန်းနဲ့ရုရှားကနေအလွယ်တကူရရှိနိုင်တဲ့ကုန်ပစ္စည်းတွေနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုလည်းအလျင်အမြန်ပြန်လည်ကောင်းမွန်လာစေမှာပါ။စစ်ကြောင့်ဒီကုန်ပစ္စည်းတွေကိုသူတို့မထုတ်လုပ်နိုင်ကြပါဘူး။ဒါကြောင့်အာဖရိကတိုက်ရဲ့အချို့နေရာတွေမှာစားနပ်ရိက္ခာမလုံလောက်မှုကိုဖြစ်စေတာပါ
။ဂါနာလေယာစိုက်ပျိုးရေးနဲ့ခြေလက်ဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်သူဂျိုဇက်ဂက်ကိုကတော့အာဖရိကဘဏ်ရဲ့အစီအစဉ်ဟာလက်ရှိဖြစ်ပေါ်နေတဲ့ငတ်မှုမှုပြဿနာကိုချက်ချင်းဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ VOA ကို phone message ကနေတဆင့်စာရေးသားပြောဆိုခဲ့ပါတယ်။ဒီအစီအစဉ်ရဘာမှထူးထူးခြားခြားပြောင်းလဲလာမှာမဟုတ်ပါဘူး။စားတောက်ကုန်ဈေးနှုန်းတွေဟာတင်မြဲတက်နေအောင်ပါပါ။ဒီရင်းနှီးမြှုပ်နှံမှုအစီအစဉ်ရဲ့ရလဒ်ကို2023ခုနှစ်အထိတွေ့မြင်ရအောင်မှာမဟုတ်သေးပါဘူး။အခုလောလောဆယ်ကျွန်တော်တို့လိုအပ်နေတာပါလဲဆိုရင်စားနပ်ရိက္ခာအကူအညီအထောက်ပံ့အမြောက်အများလိုအပ်နေတာပါလို့ GAPCO ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒါကတော့အာဖရိကရဲ့စားနပ်ရိက္ခာဆိုင်ရာဆောင်ပါကိုတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့သဘာဝပတ်ဝန်းကျင်ဆိုင်ရာဆောင်ပါတစ်ပုဒ်ကိုတင်ပြပါဦးမယ်အန္တာတိကတိုက်ရဲ့နှင်းနေတဲ့မှာ micro plastic လို့ခေါ်တဲ့သေးငယ်တဲ့ plastic စအမုံလေးတွေပထမအဆုံးချိန်တွေ့ရှိရတယ်လို့သိပ္ပံပညာရှင်တွေကပြောဆိုကြောင်းဗုဒ္ဓဦးနေတုန်းကထုတ်ပြန်ခဲ့တဲ့ New Zealand နိုင်ငံရဲ့လေးလာမှုတစ်ခုမှဖော်ပြထားပါတယ် VOA သတင်းတောက် Philip Misa တင်ပြထားတာကိုဥတည်မောင်တန်းကဆက်လက်ပြောပြပေးပါလိမ့်မယ
် micro plastic လို့ခေါ်ကြတဲ့ plastic အစသေးသေးလေးတွေဟာဆန်စစ်တစ်စစ်တဲ့ငယ်ပါတယ်ကမ္ဘာတောင်ဝင်ရိုးစွန်းအန္တာတိကဒေသရော့စ်ဂျွန်ဘောကနေရာအနှံ့16နေရာမှာပလတ်စတစ်အစာသေးသေးလေးတွေကိုတွေ့ရတယ်လို့နယူးဇီလန်နိုင်ငံခရစ်ချတ်ချ်မှာရှိတဲ့ကန်တာဘရီတက်သူကသူ့သေးသေးတွေကပြောလိုက်ကြပါတယ်ကြလာတဲ့စီးနှင်းတွေထဲမှာသူတို့ကလက်လက်ဆက်ဆက်တွေ့ရှိခဲ့တာပါအများဆုံးတွေ့ရတဲ့ပလတ်စတစ်အမျိုးအစားကတော့အချိုကြီးဘူးတွေနဲ့အဝတ်စားတွေမှာအသုံးပြုကြတဲ့ပလတ်စတစ်အမျိုးအစားဖြစ်ပါတယ်အဲ့ဒီပလတ်စတစ်အမုံမွားအပိုင်းစားလေးတွေဟာလေထဲမှာကီလိုမီတာထောင်ပေါင်းများစွာလွင့်ပါလာတာလည်းဖြစ်နိုင်ပါတယ်ဒါမှမဟုတ်အန္တာတိကမှာရှိနေတဲ့လူတွေကပလတ်စတစ်တွေကိုအသုံးပြုလွင့်ပြရာကဖြစ်လာတဲ့အပိုင်းအစလေးတွေလည်းဖြစ်နိုင်တယ်လို့သူတို့ကဆိုပါတယ်ဒေါက်တာလောရာရီဗာဟာကန်တာဘရီတက်သူကသဘာဝပတ်ဝန်းကျင်ဆိုင်ရာယူပဗေဒတွဲဘက်ပမောက္ခဖြစ်ပါတယ်လူတွေနဲ့သဘာဝတော်ရိုင်းဘဝတွေကိုမိုက်ခရိုပလတ်စတစ်တွေကဖျက်ဆီးနိုင်တယ်လို့သူကပြောပါတယ်
We know that microplastics are harmful to humans when inhaled and to marine microorganisms when ingested.
They can also carry toxic substances. တခြားထိလွေခိုက်လွေနေရာတွေကိုရောက်နိုင်တဲ့ဆိုတဲ့သဘောပါခြုံပြောရရင်တော့ microplastic တွေကြောင့်တဘာဝပတ်ဝန်းကျင်ညစ်ညမ်းလာတဲ့ဒီကမ္ဘာလုံးဆိုင်ရာအတိုင်းအဆကိုဒီလိလချက်ကမေးမောင်းထိုးပြနေတာပါအနာဂတ်မှာလည်းဒါရဲ့တည်ရောက်မှုကိုကျမတို့ပို့ပြီးတော့တွေးကြရအောင်မယ်လို့မျှော်လင့်နေပါတယ
်စီးနင်းတဲ့ရေခဲတွေကိုပို့ပြီးမြန်မြန်ဆန်ဆန်ပျော်သွားစေတတ်တာကြောင့်ရာသီဥတုအပေါ်မှာ microplastic တွေကဩဇာတည်ရောက်နိုင်ခြေရှိတယ်လို့ဒေါက်တာရီဗယ်ကသတိပေးပါတယ်မိုက်ခရိုပလတ်စတစ်တော်တော်များများကအယောင်ရင့်ကြတာမို့နေရောင်ကိုလည်းစုပ်ယူနိုင်ပါတယ်ဒါကြောင့်တနေရာထဲမှာကွက်ပြီးပူနေနိုင်ပါတယ်ပလတ်စတစ်ကြောင့်ပတ်ဝန်းကျင်ညစ်ညမ်းတာကိုလျှော့ချဖို့နိုင်ငံတကာကပုံမှုအားထုတ်လာအောင်ဒီသုတေသနကအားပေးလိုက်မယ်လို့သူမကမျှော်လင့်ပါတယ်
The Antarctic environment is typically seen as an indicator of environmental change
and the discovery of the
Antarctic environment is typically seen as an indicator of environmental change. ဒီ cryosphere သူတင်နာကြာနေမှာပုံနှိပ်ပေါ်ပြခဲ့တာပ
ါဥတည်မှန်တမ်းတင်ပြသွားတာပါတဘာဝပတ်ဝန်းကျင်ဆိုင်ရာစောင်းပါပြီးမှာတော့ထိုင်းနိုင်ငံဘက်ကမူရေးစီဝါတွေအကြောင်းကိုတင်ပြပါဦးမယ်ထိုင်းနိုင်ငံချင်းရိုင်ပြည်နယ်အပါဝင်ထိုင်းနိုင်ငံအတွင်းပိုင်းဒေသတွေစီကိုရွှေတရီကန်ကလာတဲ့စိတ်ကြွဆေးပြားတွေအလုံးအင်းနဲ့ဝင်ရောက်လာနေတာကြောင့်ထိုင်းအာဏာပိုင်တွေကနေစဉ်ဖမ်းဆီးနေရမှာဇွန်လ9ရက်နေ့ကနေ9ရက်နေ့အထိ3ရက်အတွင်းမှာပဲဘတ်ငွေတန်ပေါင်း3,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား16တန်းကျော်လောက်ဖမ်းမိခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအတွင်းကိုရွှေတရီကန်ဒေသကနေလာတဲ့စိတ်ကြွဆေးပြားတွေဇက်တိုက်ဝင်ရောက်လာနေရမှာဂျွန်လ9ရက်နေ့နဲ့6ရက်နေ့တွေမှာတော့ချင်းရိုင်ပြည်နယ်ကိုဖျက်ပြီးဖဲ့ပြည်နယ်တဲကိုဝင်လာတဲ့စိတ်ကြွဆေးပြားသန်းခွဲဆလာဘူရီပြည်နယ်ထဲမှာတော့ချင်းရိုင်ပြည်နယ်ကလာတဲ့9-5 လုံးတစ်စိတ်စိတ်ကြွဆေးပြား8တန်းခွဲချင်းရိုင်ပြည်နယ်ထဲမှာတော့ကိုသုံးလုံးတစိတ်ပါစိတ်ကြွဆေးပြားတပန်းဂျွန်လ9ရက်နေ့ကတော့ရွှေတရီကန်ဒေသချင်းကောင်းပြည်နယ်ထဲမှာစိတ်ကြွဆေးပြား5တန်းဖမ်းမိခဲ့ပါတယ်စိတ်ကြွဆေးပြားတွေတဲဆောင်လာသူတွေဟာကုန်တင်ကားနဲ့တဲဆောင်လာတာလူနာတင်ကားနဲ့တဲဆောင်လာတာလက်နက်သီးတွေရဲ့အောက်မှာဖော့ဖာတွေနဲ့တဲဆောင်လာတာအပြင်တခြားနည်းလမ်းတွေနဲ့လည်းတဲဆောင်နေကြတာဖြစ်ပါတယ်စိတ်ကြွဆေးပြားတွေအဆက်မပြတ်ဖမ်းမိနေတာနဲ့ပတ်သက်လို့အမတ်တစ်ဒေတာရဲချုပ်ချီရာဖတ်ဖွန်မီတစ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်ဘယ်လိုဆိုတော့ဖတ်ရင်ခေါ်ထားတဲ့အားတန်တပ်ကွန်ရက်စစ်တရားပါ
စိတ်ကြွဆေးပြားတွေကိုလူနာတင်ကားပါဝင်ကုန်တင်ကားတွေနဲ့မူရင်မှောက်ကိုသမားတွေကထိုင်းနိုင်ငံအတွင်းပိုင်းထိရောက်အောင်ဤပေါင်းစုံနဲ့တည်ဆောင်လာနေပါတယ်ကျွန်တော်တို့အနေနဲ့မူရင်ဆေးဝါးတွေကိုအဓိကဖြန့်ချီတဲ့နေရာတွေကိုရှာဖွေပြီးဖမ်းဆီးအရေးယူမှုတွေလည်းဇက်တိုက်လုပ်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီအပိုင်းမှာပဲရှမ်းပြည်နယ်ကနေလာတဲ့မြန်မာနိုင်ငံသားတအုပ်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်ထဲမှာခေတမင်းမူရစ်ဆေးဝါး25ကီလိုနဲ့အတူဖမ်းမိခဲ့ပါတယ်။သူကတော့ထိုင်းနယ်ခြားဆောင်တပ်တပ်ဖွဲ့3ကစစ်ဆေးဖမ်းဆီးခဲ့တာပါ။သူနဲ့အတူတဲဆောင်လာတဲ့အဝါရောင်အိတ်ထဲမှာတော့ရှစ်သုံးလုံးတစိမ့်ပါခေတမင်းစိတ်ကြွဆေးပြား25ဒုတ်ကိုဖမ်းဆီးနိုင်ခဲ့ပြီးကာလတန်ဖိုးကတော့ထိုင်းဘတ်ငွေ3တန်းကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်။အခုဆိုရင်မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့အရှေ့တောင်အာရှဒေသတွေမှာစိတ်ကြွဆေးပြားထုတ်လုပ်မှုတွေနဲ့ကုန်သွယ်မှုတွေဟာပြီးခဲ့တဲ့နှစ်အတွင်းအမြင့်ဆုံးထိရောက်ရှိခဲ့တယ်ဆိုပြီး2022ခုနှစ်ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာနအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။မြန်မာနဲ့နယ်စပ်ထိုင်းမြန်မာလာအိုသုံးနိုင်ငံစုံရရွှေတရီကန်ဒေသမှာကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်အောင်းယူပြီးမူရစ်မောက်ကိုခိုင်းနေတဲ့လက်နက်ကင်တပ်တွေကပြီးခဲ့တဲ့2021ခုနှစ်အတွင်းအခုလိုမျိုးတိုးချဲ့ထုတ်လုပ်ဖြန့်ပြူးခဲ့တာလို့လဲကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါအရှိတောင်အာရှဒေသအတွင်းမှာလည်းစိတ်ကြွဆေးပြားအရေးအတွက်သုံးဆွဲသူတွေကလည်းအလွန်အကျွံမြင့်တက်သွားခဲ့ပြီးဖမ်းမိတဲ့စိတ်ကြွဆေးပြားက 3000ကျော်ရှိတယ်လို့လည်းအစိုးရခန်းစာမှာဖော်ပြခဲ့ပါတယ်ရှင်
။ဒါကတော့ VOA သတင်းတောက်မှ AA မှာပြောပြသွားတာပါ။ VOA ကနေအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ။ VOA American တန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်စီစဉ်တွေကို line meter 25 1113အလိုင်းလူမီတာ40 kHz 0113အလိုင်းလူမီတာ51 kHz 5805တို့ကပါဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ဗတ်စင်ကန္တာတွေဖြစ်တဲ့မြမအရေးသုံးသက်ချက်ချမ်းမာရေးကန္တာတိုင်းရင်သတင်းလောအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပါတော့မယ်အခုပထမအဦးဆုံးအနေနဲ့ကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ကြပါတယ်ကချင်နယ်ကြားဆောင်တပ်ထိန်းချုပ်တဲ့ပန်ဝါဒေသမှာမြေရှားတပ်ထုရိုင်းကိုတရုတ်ကုမ္ပဏီတွေကစိတ်ကြိုက်ထုတ်ယူနေဖို့ကိုဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူပြောပြထားပါတယ
်ကချင်ပြည်နယ်အရှေ့မြောက်ဖက်ချီပွေမြို့နယ်ပန်ဝါဒေသကရေရှားတပ်တူရန်တန်ချိန်တသိန်း4000ကျော်ကို2019မေလက2021ဩဂုတ်လအထိတရုတ်ပြည်ကိုတင်ပို့ခဲ့ကြောင်းတရုတ်အကောက်ခွန်စီရင်အရာသိရတယ်လို့လွန်ခဲ့တဲ့ January 18ရက်နေ့ထုတ်ကချင် wave စာသောက်မှာပေါ်ပြပါတယ်အမေရိကန်ဒေါ်လာသန်း1100ကျော်တန်ဖိုးရှိတာမို့မြန်မာအစိုးရပညာရေးအသုံးစရရဲ့တဝက်ကျော်ဖြစ်နေပါလေမြေရှားလုပ်ငန်းကရတဲ့အကျိုးအမြတ်ကိုတော့တရုတ်ကုမ္ပဏီတွေနဲ့စစ်ကောင်စီလက်အောက်ခံကချင်နယ်ကြားဆောင်တပ်တူကရယူပါတယ်မြေရှားတပ်တူရင်ထုတ်ယူတဲ့လုပ်ငန်းတစ်ခုမှာအနည်းဆုံးအလုပ်သမား40လောက်လိုပါတယ်ဒီထဲမှာတရုတ်က15ယောက်ရှိပြီးကျန်သူတွေဟာမြန်မာအလုပ်သမားတွေဖြစ်ပါတယ်မြန်မာအလုပ်သမားတို့ကိုရွှေငွေ4500သုံးဖို့ကျပ်ငွေ13,000,000ပေးတာမို့မြေရှားတပ်ထုလုပ်ငန်းမှာအလုပ်လုပ်ချင်သူတွေများပါတယ်မြေရှားလုပ်ငန်းမှာအလုပ်လုပ်ချင်သူတွေဟာခြေပွေမြို့စစ်စေးရေးဂိတ်မှာစောင့်ကြရကြောင်းဇန်နဝါရီလ14ရက်နေ့ထုတ် Peace Monitor စာဆောင်မှာဖော်ပြပါတယ်ပန်ဝါကိုတွားကျင်သူများတဲ့အတွက်တပတ်မှာ120သာခြီးပွေ၄မိုင်ဂိတ်ကတွားခွင့်ပြုပါတယ
်မြေရှားတပ်တူရင်ထုတ်ယူတဲ့နေရာဟာစကုံတရင်ချုပ်ကန်တဲ့ကချင်နေကြားဆောက်တပ်ရဲ့အထူးဒေသ၁ဖြစ်ပါတယ်ဆရာနာသိမိတဲ့နောက်ပိုင်းမှာမြေရှားလုပ်ငန်းဟာအတားအဆီးမရှိတိုးပွားလာနေပါတယ်မြေရှားတပ်တူရင်ထုတ်ယူတဲ့အဆင့်တိုင်းမှာသဘာဝပတ်ဝန်းကျင်ပျက်စီးရပါတယ်ပထမဦးစွာတောရှင်းရပြီးအနက်ပေ30ကျော်အထိကျဉ်းတူးရပါတယ်နောက်ပိုင်းမှာတော့ကျင်းတဲ့ကိုအက်ဆစ်နဲ့အခြားဓာတုဆေးရည်တွေလောင်းထည့်ပါတယ်ဓာတ်ပြူပြီးထွက်လာတဲ့နို့နှစ်ရောင်ရည်ကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ပါတယ်ရည်မစိတ်အောင်မိုးကဖြင်ခင်းထားတဲ့တူလောင်ကန်မှာမြေရှားရည်အနယ်ထိုင်တဲ့အခါအပေါ်ရန်ရည်ကြီးကိုပိုက်နဲ့ဆုပ်ထုတ်ပြီးအနယ်ကိုအချောက်ခံရပါတယ်ချောက်သွားတဲ့အနယ်ဟာလေးလံတဲ့မြေရှားတပ်တူရိုင်းဖြစ်ပါတယ်
စခုံတရင်ခေါင်းဆောင်နဲ့ကချင်နယ်ကြားဆောင်တပ်ချုပ်ကိုင်နဲ့ပေါင်းဝါဒေသမှာမြေရှားထုတ်မှုအများဆုံးဖြစ်ပါတယ်2015လောက်ကစပြီးမြေရှားလုပ်ငန်းတိုးပွားလာတာမို့ကောင်းကင်ယူဒုဓာတ်ပုံကိုကြည့်ရင်မြေရှားရေ3လောင်းကန်100လောက်တွေ့နိုင်တယ်လို့လွန်ခဲ့တဲ့ဩဂုတ်လ3ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာဖော်ပြပါတယ် KO ထိန်းချုပ်တဲ့မဲကြံရံဒေသမှာတော့မြေရှားရေ3လောင်းကန်တွေရှိတဲ့နေရာလေနေရကူသာတွေ့ရတယ်လို့ဖော်ပြပါတယ်မြေရှားတပ်တူရိုင်းကိုတရုတ်တွေစိတ်တန်းရထုတ်ယူနေတာတင်ရှားပါတယ်အခုဆိုရင်ပါဝါမှာမြေရှားတူဖို့ဖို့နေရကုန်ကန်နည်းဖြစ်လာတဲ့အတွက်ခြေပွေနဲ့ဆော့တော်ပဲအထိမြေရှားလုတ်ွက်တွေရောက်လာနိုင်လို့တဘာဝပတ်ဝန်းကျင်ပျက်စီးပြီးစိတ်ပြိုးရေးမလုံနိုင်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ
်ပန်ဝါမြို့မှာကချင်နယ်ကြားဆောက်တပ်ရဲ့ဌာနချုပ်အခြေစိုက်ပါတယ်မေခမြကန်းပေါ်မှာတည်ရှိတဲ့ခြေဖွေမြို့ကနေမိုင်40လောက်ကွာဝေးပါတယ်။ဆောင်းရာသီမှာနှင်းထူထပ်ပြီးရေခဲတဲ့ဒေသဖြစ်ပါတယ်။ကချင်မျိုးနွယ်စုဖြစ်တဲ့လာချိတ်လော်ဝငော့ချမ်းနဲ့လီစုအများဆုံးနေထိုင်တဲ့တောင်ပေါ်မြို့လေးဖြစ်ပါတယ်။ယူနန်ပြည်နယ်
ချေဖွေမြို့နယ်ဝိုင်းမော်မြို့နယ်တွေနဲ့ပန်ဝါဟာထိစပ်နေပါတယ်။နေကြားသောတပ်13931ဟာချေဖွေမြို့အရှိဘက်ဝေါ်ချုံးဒေသဖိမော်ကျေးရွာအနီးမှာစခန်းချပါတယ်။ပန်ဝါဒေသလှပြည်ကျေးရွာအနီးမှာ13932နေကြားသောတပ်ရှိပြီးချေဖွေမြို့နယ်ကံပိုက်တီဒေသကံခွန်ကျေးရွာအနီးမှာတပ်အမှတ်13933အခြေစိုက်ပါတယ်။စကုံတရင်နဲ့သူ့မိသားစုဝင်တွေတည်ထောင်တဲ့တပ်တုတွင်းလုပ်ငန်းတွေကပဲမြေရှားတပ်တုလုပ်ငန်းကိုလဝဲကြီးအုပ်ထားပါတယ
်။လွန်ခဲ့တဲ့35နှစ်ကတရုတ်ပြည်မှာဈေးကွက်စနစ်စတင်ခြင်း30ကကမ္ဘာစီးပွားရေးမှာမြေရှားတပ်တုကအလွန်အရေးပါလာလိမ့်မယ်လို့ကောင်းဆောင်ကြီးဒန်ရှော်ပင်ကပြောမှုပါတယ်။အခုတော့ခင်မီစစ်သုံးတဲ့အရာသုံးပစ္စည်းထုတ်လို့ရမှာမြေရှားတပ်တုဟာမပါရင်မဖြစ်တဲ့အခြေအနေကိုရောက်လာပါတယ်။ဒါပေမဲ့မြေရှားတပ်တူရင်ထုတ်လို့ရမှာသဘောဝပိုင်ဝန်းကျင်ပြည့်စည်တဲ့အတွက်2010ပြည့်လွန်နှစ်တွေမှာတရုတ်အစိုးရကစီကန်းနီလန်းတွေတင်းကျလာပါတယ်တရုတ်နိုင်ငံဂျန်ရှီပြည်နယ်တစ်ခုလုံးမှာမြေရှားတပ်တူလုပ်ငန်းကြောင်ဖြစ်ပေါ်လာတဲ့ရင်းမြေရင်းညှမ်းမှုကိုတတ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း 9,500 ကျော်ကုန်ကျလိမ့်မယ်လို့တရုတ်အစိုးရကခန့်မှန်းပါတယ်စစ်ကောင်စီအာဏာမသိမီ2020မှာကချင်ပြည်နယ်ကမြေရှားတပ်တုတန်းချင်း 35,000 ကျော်ကိုတင်သွင်းတယ်လို့တရုတ်အကောက်ခွန်စီးရင်မှာတွေ့ရကြောင်းမေလ4ရက်နေ့ထုတ် Asia Times မှာမနစ်ကဖော်ပြပါတယ်တရုတ်ပြည်ကိုတင်သွင်းတဲ့မြေရှားတပ်တုအကောက်ခွန်မှတ်တမ်းမှာမြန်မာပြည်ကတင်သွင်းတဲ့ပမာဏက90ရာခိုင်နှုန်းကအများဆုံးပါမလေးရှားက18ရာခိုင်နှုန်းဗီယက်နမ်က9ရာခိုင်နှုန်းတင်သွင်းပါတယ်ကမ္ဘာထုတ်လုပ်မှုမှာ40ရာခိုင်နှုန်းဟာမြန်မာပြည်ကဖြစ်ပေမဲ့သဘောဝပတ်ဝန်းကျင်ပျက်စီးတဲ့အတိုင်းအတာကိုမသိနိုင်သေးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပြန်တဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဒီတစ်ပတ်ကျန်းမာရေးခန္ဓာကိုဆက်လက်တင်ပြပါမယ်ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာတော့ Monkey Pox မြောက်ကျောက်ရောဂါအကြောင်းကိုတင်ပြထားပါတယ်အာဖရိကမှာပဲတွေ့ရလေရှိတဲ့မြောက်ကျောက်ရောဂါဟာအရင်ကမဖြစ်ဖူးခဲ့တဲ့နိုင်ငံတချို့ကိုပါပြန့်နှံ့လာနေပြီးတော့ပိုးတွေးရသူအရေအတွက်ဟာလည်းတိုးလာနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုထားပါတယ်ဒါပေမဲ့စိုးရင်ရလောက်တဲ့အခြေအနေတော့မဟုတ်သေးဘူးလို့ကူးစက်ရောဂါကျွမ်းကျင်သူတွေကပြောဆိုပါတယ်ဒီအကြောင်းကိုနယူးယောက်မြို့White Golf Height ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါရခင်ဗျာ
Okay ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်ဒီ Monkey Pox လို့ခေါ်တဲ့မြောက်ကျောက်ရောဂါရုတ်တရက်ကူးစက်မှုတွေတစုံတရာနိုင်ငံတကာမှာရှိလာတဲ့အနေအထားမှာဒီအခုနောက်ဆုံးမှာပေါ့နော်ဘယ်လောက်ထိဆိုရင်ရနေတာရှိပြီးရောမြန်မာနိုင်ငံအတွက်ရောဘလို့ဆိုရင်ရမှုနေတာရှိလဲဆိုတာကိုအဓိကဆွေးနွေးမှာဆိုတော့အရေးအကြီးဆုံးဆိုရင်ဆရာကြီးဘာကနေစပြီးလဲရှင်းပြခြင်းပဲ
ဒီ monkey pox ဆိုသုံးတာပေါ့နော်ဆိုမြောက်တေမှာဖြစ်တဲ့ကြောက်ယောဂါပေါ့လေအဓိကအဲ့ယောဂါပုံမှန်အားဖြင့်ဆိုလို့ရှင်ကျွန်တော်တို့ဈေးပညာစကားလုံးရပြောရင်တော့ zoonotic disease လို့ခေါ်တာပေါ့နော်ဟိုလူကနေသူကိုကူးတာအရန်ရှားပါလေတရိစံအနေနဲ့တစ်ဆင့်လူကိုကူးတာပါလို့ဆိုပြီးတော့သတ်မှတ်တဲ့ disease တစ်ခုပါ။ဆိုတော့ဒီယောဂါကဘယ်လောက်ကြာကြာတွေကရှိနေပြီလဲဆိုတော့လေကျွန်တော်တို့လည်းအမှန်တည်းပြောရင်တော့အခြေအနေတော့မသိဘူးကြ။ဒါပေမဲ့အဓိကသိလိုက်တဲ့အပိုင်းကတော့1950ကျော်ပါဝင်ခြင်းနဲ့တူပါတယ်။ဆိုတော့သူကနေစသတိထားမိတာကနေစပြီး90ကျော်မှာသူတို့စပြီးတော့ဒီဟာကဒီ small pox ဆိုပြီးတော့တွေ့တယ်
။မြန်မာလိုဆိုရင်တော့ကြောက်ယောဂါပေါ့ဆရာနော်
။ကြောက်ယောဂါပေါ့နော်။မြောက်တွေထဲမှာဖြစ်နေတဲ့ကြောက်ယောဂါပေါ့လေ။ဆိုတော့တကယ်တော့သူကမြောက်ပြည်ထဲမှာတော့ဖြစ်ချင်ဖြစ်နေပါလား။ကျွန်တော်တို့ကဒီမြောက်ပြည်တော့ကြည့်နေမှာမဟုတ်တာလေ။ဆိုတော့ဒီလိုအခုလေးတွေပေါက်မယ်၊ရေကြီးမှုလေးတွေပေါက်မယ်ပြီးတော့လို့ရှင်ပေါက်သွားမယ်ပြီးကောင်းသွားကြတယ်။ဆိုတော့ဘယ်မှာပဲသူကတွေ့ရတာလဲဆိုတော့အဓိကအားဖြင့်ဆိုလို့ရှင်အာဖရိကတိုက်အထူးဖြင့်တော့ဒီကွန်ဂိုတို့၊နိုင်ဂျီးရီးယားတို့ဒီလိုဟာမျိုးတွေမှာသူတို့ကစပြီးတော့တွေ့ရတာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုမျိုးအဲ့ဒီမှာကူးစက်ခဲ့တာကိုတွေ့ရရလဲဆရာကြီ
း။အဓိကသဘောကတော့ zoonotic body ဆိုတော့ဒီတရိษံမှာဖြစ်တဲ့ယောဂါကကျွန်တော်တို့လူတွေကဒီတရိษံကိုသွားပြီးတော့သွားထိလိုက်တယ်ဒါမှမဟုတ်လို့ရှင်တရိษံလူတွေကိုကိုက်လိုက်တယ်ဒါမှမဟုတ်လို့ရှင်ကုတ်လိုက်နေဟောဒါမှမဟုတ်လို့ရှင်ရင်တရိษံကဒီလိုကိုယ်ပေါ်မှာအဖူတွေပေါက်ပြီးတော့အဖူတွေကနေအရေးကြီးတွေထွက်နေတယ်အဲ့အရေးကြီးတွေက လူတွေရဲ့အသုံးဆောင်ပစ္စည်းတွေဖြစ်တဲ့အိယာတို့၊မွေခင်းတို့၊ဘောင်းအောင်စတို့ဒီလိုမျိုးပေါ်မှာလာပြီးတော့ထားပါတော့ဒီမြောက်ကလာပြီးတော့ဆော့တယ်ပဲဖြစ်ဖြစ်လာပြီးတော့အိတ်နေတာပဲဖြစ်ဖြစ်အဲ့ဒီဟာကိုကသွားပြန်ပြီးတော့ကိုပေါ်မှာပြန်ပြီးတော့သုံးလိုက်မိတဲ့အခါမျိုးမှာဖြစ်ဖြစ်ပေါ့နော်ဒါကိုကျွန်တော်တို့ကခေါ်ရဲဆို contaminated fomites ဆိုသုံးတာပေါ့လေဆိုတော့အဲ့လိုဟာမျိုးတွေမှာတစ်ဆင့်ကျွန်တော်တို့လူတွေကိုကူးလာတာပါအဲ့ဒီတော့ဒီယောဂါကိုကျွန်တော်တို့ကလွန်ခဲ့တဲ့နှစ်ပေါင်းကျော်များစွာတည်းကတွေ့ခဲ့ပြင်မယ်လေတတိဒေချာကြီးအရေးတကြီးတော့မကြောက်ဘူးပေါ့လေဘာဖြစ်လို့လဲဆိုတော့လူကနေတစ်ဆင့်လူကူးခြင်းဆိုတာအရန်ကိုနေတယ်လို့သတ်မှတ်ထားတာပေါ့
ဟုတ်ကဲ့ဆရာအစာပိုင်းအခုလိုဒီတိရိစ္ဆာန်ကကူးဆက်ပေးမယ်နောက်ပိုင်းမှာလူလူချင်းကူးဆက်နိုင်တာမျိုးရော
ကျိုးလူတွေကကျွန်တော်မေးတယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်တုန်းကလေဒီလိုပဲပြောခဲ့ကြတယ်မဟုတ်ဘူးလားဟုတ်ပါတယ်အဲ့ဒီဆက်ဆက်ချင်းတုန်းကမာယွန်းစွာသော information တခုကဒီ wet market မှာရှိတဲ့ animal တွေကိုသွားစားတယ်လူတွေမှာပဲဖြစ်ပါတယ်ဆိုပြီးတော့ theory တခုကိုထုတ်ခဲ့တာမှန်ပါတယ်ဒါပေမဲ့အဲ့ဒီ theory မှားပါတယ်ဆိုတဲ့ဟာကိုလာပိုင်းရက်ပိုင်းအတွင်းမှာဇက်တိုက်ဇက်တိုက်ကြီးစရာပြလာတာရှိပါတယ်ဒါပေမဲ့ဒီယောဂါကိုရိုနာနဲ့မတူတဲ့အပိုင်းကအခုမှဖြစ်တဲ့ယောဂါမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း၄၅၀လောက်ထဲကတည်နေတဲ့ယောဂါတစ်ခုပါနောက်တစ်ခုကလူကနေလူကူးခြင်းကအစပိုင်းမှာမရှိသလောက်တော့ရှားတယ်ဒါပေမဲ့လေအခုလက်ရှိ monkey pox ဖြစ်နေတဲ့လူပေါ့လက်မှာလီရှင်တွေလက်မှာအရေးကြီးမှုတွေရှိတယ်အရေးကြီးမှုတွေကပေါက်တယ်အဲ့လူကိုသွားပြီးတော့ထိလိုက်ပြီးကူးနိုင်တာဆိုတော့ဒါတော့ကူးနိုင်တာပေါ့လေဒါပေမဲ့သူဒီဒိုက်ရိုက်ထိသွေးမှုမရှိဘဲနဲ့တော့မကူးပါဘူးနောက်တစ်ခုကအကြောက်အဆုံဖြစ်တဲ့ကိုရိုနာနဲ့ကွာခြားတဲ့ဆက်ကလေတွေကနေတစ်ဆက်တော့လုံးဝမကူးပါဘူးကိုရိုနာတို့ဒီဖလူပေါ့နော်ဒီယာဒီဒုတ်ကွေးတို့ကလေတွေကနေတစ်ဆင့်ကူးတာဆိုတော့ဒါတွေနဲ့တော့အရင်ကြီးကိုရှားပါတယ်ဆိုတော့ဒီယောဂါကအစ်စ်ယောဂါပုံတဲ့အတွက်ကြောင့်ငိုတွေကတော့ကျွန်တော်နားလည်ပြီးသားပါတကယ်လက်တွေ့ရတော့ကျွန်တော်တွေ့ခဲ့ရတော့အာဖရိကမှာသွားပြီးတော့လူတွေနဲ့ဒီတရိတ်ဆန်တွေနဲ့ထူးထူးမှုတွေရှိတယ်ပြန်လာတယ်အဲ့ဒီအချိန်ကျတော့ဒီယောဂါဒီလိုမျိုးလေးဖြစ်လာတဲ့ case တွေရှိတာပေါ့နော်ဆိုတော့ဒါကြောင့်မလို့ monkey pox ကအရင်တော့တော့ဒီ central africa လိုမျိုး congo တို့ nigeria တို့ဒီလိုနိုင်ငံတွေမသွားခဲ့ဘူးဆိုရင်မရှိသလောက်ရှားတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီနောက်ဆုံး america ပါဝင်ပေါ့နော်ဥရောပနိုင်ငံတချို့မှာစတွေ့လာတာအတွက်ရော
အခုလက်ရှိမှာ us မှာလည်း case တွေရှိပါတယ်ဒါပေမဲ့စေကနေအထင်ပါတယ် england မှာတော့တွေ့လိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့လေအဲ့ဒီလူတွေကိုပြန်ပြီးတော့သူတို့စီစစ်လိုက်တဲ့အခါမှာတချို့သောလူတို့လူတိုင်းတော့မဟုတ်ပါဘူးဒီ US မှာရှိတဲ့ Massachusetts မှာဖြစ်တဲ့ case ကဆိုလို့ရှိရင်တော့သူကဒီ Africa မှာပြန်လာတယ်ဒူနီးသူသွားပဲ England မှာဖြစ်တဲ့ case တွေမှာလည်း Africa ကနေတစ်ဆင့်ပြန်လာတယ်ဆိုပြီးတော့ပြောတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒါကြောင့်မို့ခြုံပြီးပြောရလို့ရှိရင်တော့ကြောက်စရာကောင်းတဲ့ယောဂတစ်ခုတော့မဟုတ်ပါဘူးဒါပေမဲ့လေဒီလက်ရှိ case လေးတွေနေနေလေးများလာတယ်ပေါ့လေအထူးသဖြင့် England မှာဆိုလို့ရှိရင်ဒီ Nigeria ပြန်လာတဲ့လူခုနဲ့အတူတူ total 6 case တွေ့ရတယ်ပေါ့နော်အဲ့ဒီတစ်ပတ်အတွင်းမှာဆိုတော့ဒီလူကနေစစ်စားလူမျိုးကူးသွားတယ်လို့သူကတော့သတ်မှတ်ချက်ပေးတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကနေနေတော့ concern ဖြစ်ပါတယ် US မှာကတော့နောက်ထပ်တွေ့ရှိတော့ case ကသူတို့ blood test ကိုထောက်လိုက်တဲ့အခါမှာဒီလိုမျိုး virus ပို့ blood test မှာ exposure ရှိတယ်ဆိုတာတွေ့ပါတယ်သူတို့မှာ lesion တော့မရှိပါဘူးဆိုတော့so far ကျွန်တော်တွေ့တဲ့နေထဲမှာတော့တယောက်မှတော့အသက်ဆုံးရှုံးမှုဆိုတော့မရှိသေးပါဘူး။ဒါကြောင့်လဲဆိုဒီယောဂါတွေကတော့သူတို့ကသုံးတာတော့ case fatality rate လို့သုံးတာပေါ့လေ။သူက400ခိုင်နှုန်းနဲ့400ခိုင်နှုန်းအောက်ပါဝင်ကျတော့ရှိတယ်လို့သုံးတာပေါ့လေ။ small pox ဆိုလို့ခေါ်တဲ့ကြောက်ကြီးယောဂါကတော့30ခိုင်နှုန်းလောက်အထိရှိတာပေါ့။ chicken pox ဆိုတဲ့ရေကြောက်လူယောဂါကတော့4နဲ့30ကျားတဲ့လောက်တော့ရှိတာပေါ့။ဒါကြောင့်မလို့ရေကြောက်ဆိုတာလေပုံမှန်နိုင်ငံမှာတော်တော်များများတွေ့ဘူးနေကြတာပဲလေ။ကျွန်တော်လည်းတစ်ခုပါတယ်ငယ်ငယ်တုန်းကပေါ့နော်။အဲ့မဲ့ဒီနိုင်ငံမှာတော့ကြီးကြောက်ဆိုတော့တော်တော်လေးတော့ရှားတယ်ပေါ့ဆိုဒီနိုင်ငံမှာတော့တိုင်ဆင်ရှိတဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိအနေထားမှာတော့ဒီဥစက်မှုနှုံးရောပြင်ထန်မှုအနေထားကရောတိတိတသာစိုးရင်ရတဲ့အနေထားမရှိသေးဘူးလို့တော့ရေပွေးကခြုံပြောလို့ရတာပေါ့ဆရာနော
်ဟုတ်ပါတယ်တကယ်လည်းမရှိသေးတဲ့အနေထားရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ CDC ကတိတိတကြားကိုသူတို့ပြောထားပါတယ်တိတိတသာကြီးကို guideline ထွက်လာတယ်ဒီမေလထဲမှာပဲပေါ့လေဒီတစ်ခါကတော့တော်တော်လေး up to date ဖြစ်တယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီ monkey pox စီအရန်ကို very mild ပါယောဂလက္ခဏာမပြင်းမထန်တဲ့ယောဂမျိုးပါ self limiting သူ့ဟာသူ့ဘာစေးမှမသုံးမင်းနဲ့ပြောက်တဲ့ယောဂပါ
ဟုတ်ကဲ့ချစ်စုများကြီးတင်ပါဆရာ
ကိုဝဲမဲတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ မြောက်ကြောက်ယောဂအကြောင်းကိုပြောပြသွားခဲ့တာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ရပါတော့မယ်ဖီဗာဝိုင်းတော်သားတွေကတင်ပြထားတာပါခင်ဗျာ
ပါစင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာရိကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်မှာစစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်နေကြားဆောင်တပ်နဲ့စစ်ကောင်စီတပ်တို့ကတွားရောက်တွေ့ဆုံပြောဆိုခဲ့ပါတယ်။ကယားကရင်ပြည်နယ်မိုးပြဲမြို့တိုက်ပွဲအတွင်းမှာတော့အမျိုးသမီး2ယောက်ထိမှန်သေဆုံးပြီးတော့2ယောက်ထပ်မနေထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့စစ်ကောင်စီအဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နှစ်ဖက်ကြားတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမှာရင်းသတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြရီမြို့တောင်ဖက်မှာတိမ်းရှောင်နေတဲ့စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်နေချားဆောင်တပ် BGF အထွေထွေအတွင်းရေးမှူးပုံမူကြီးစောချစ်တူဦးဆောင်ပြီး DKPA နဲ့စစ်ကောင်စီတပ်တို့ကဇွန်လ9ရက်နေ့ကဖလူကြီးရွာမှာဒေသခံစစ်ရှောင်တွေနဲ့တွားရောက်တွေ့ဆုံနေပါတယ်။စစ်ရှောင်တွေကိုနေရပြန်လာခိုင်းပြီးစိုက်ပျိုးရေးလုပ်ငန်းတွေပြန်လုပ်ဖို့နဲ့စာတင်ကျောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီတပ် PGF နဲ့ DKPA တို့ကတွေ့ဆုံပွဲမှာတိုက်တွန်းပြောဆိုတာရှိပေမဲ့လည်းကျေးရွာတွေထဲမှာစစ်တပ်တွေပြန်မရုတ်သိမ်းမချင်းရွာပြမနေရဘူးလို့လည်းစစ်ရှောင်တွေကတင်ပြတာရှိပါတယ်။လက်ရှိအချိန်မှာအဲ့ဒီဒေသကဖလူလီဖလူကြီးမင်းလက်ပံမဲထော်တလေးနဲ့ပဟိကလော်ရွာတွေကဒေသခံတွေပြန်လာလို့ရတဲ့အနေအထားမှာရှိနေပြီးလေးကေကော်နဲ့ထိမဲဝါခီရွာတွေကတော့နှစ်ဖက်တန်းရှိနေသေးတာကြောင့်ထိတွေ့မှုဖြစ်နိုင်တဲ့အနေအထားမှာရှိနေသေးတယ်ဆိုပြီးတင်ငန်းညီနောင်တပ်ကပြူဟာမှုတူကအဲ့ဒီတွေ့ဆုံပွဲမှာပြောဆိုသွားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာစစ်ကောင်စီ BGF နဲ့ DKPA တို့ကလုံခြုံရေးအင်အား300ကျော်နဲ့တက်ရောက်တာဖြစ်ပြီးဒေသခံစစ်ရှောင်တွေဘက်ကအယောက်100ခန့်တက်ရောက်ခဲ့ပါတယ်
။ကယားပြည်နယ်လွယ်ကော်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဂရီနီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့အထက်ညောင်ဝိုင်းရက်ကွက်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီး၂ယောက်ထိမှန်သေဆုံးပြီး၂ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စွန်လ9ရက်နေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကရောဂရီနီဒေသခံကာကွယ်ရေးပူးပေါင်းတပ်ဘက်ကပါထိခိုက်မှုတွေရှိခဲ့တယ်လို့မိုးပြဲမြို့ PDF တပ်ရင်းနှစ်ကတင်ပြထုတ်ပြန်ထားပါတယ်။မိုးပြဲမြို့ညောင်ဝိုင်းရက်ကွက်မှာစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကလည်းစစ်တဲ့အတွက်ဒေသခံတွေကုံစစ်ပေးမရှောင်နိုင်ပဲဘုံကြီးကျောင်းတွေမှာပိတ်မိနေသူတွေလည်းရှိနေတယ်လို့ KNDF တာဝန်ရှိသူတယောက်ကပြောပါတယ်။ဂရီနီလူမှုအတင်းဖွဲ့များကွန်ရက် KCSN ကစွန်လ10ရက်နေ့မှာထုတ်ပြန်လိုက်တဲ့စီရင်ရာကယားပြည်နယ်အတွင်းမေလ23ရက်နေ့ကနေစွန်လ5ရက်နေ့ထိနှစ်ပတ်အတွင်းလက်နက်ကြီးကျောင်းတည်ဆုံတူနေရောက်ထိခိုက်ဒဏ်ရာရရှိသူ4ယောက်နဲ့စစ်ကောင်စီရဲ့တပ်ဖြတ်ချင်းခံရသူတယောက်ရှိနေတယ်လို့ဆိုပါတယ်
မွန်အမျိုးသားပညာရေးဌာနလက်အောက်ရှိမွန်အမျိုးသားအထက်တန်းကျောင်းစီကိုအစိုးရအခြေခံပညာကျောင်းသားတွေအရေးအတွက်များစွာပြောင်းရွှေ့လာကြတဲ့အတွက်ယခင်နှစ်ထပ်ကျောင်းသားဥယျာဉ်နဆပူတိုးလာပြီးစာတင်ကြားဆောင်နားနေဆောင်နဲ့စားတောက်ရေးအပဝဲနေရာမလုံလောက်မှုပြဿနာဖြစ်ပေါ်နေပါတယ်။ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်အတွင်းမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရှိဝင်းကဘာမွန်အမျိုးသားအထက်တန်းကျောင်းမှာဒေသခံကျောင်းသားတွေတာမကရေတံပြူစရက်မှုဒုံကော့ဂရိတ်နဲ့ကြိုက်မယောကကြောင်းပြောင်းလာပြီးလာရောက်အနံ့ကြတယ်လို့အဆိုပါအထက်တန်းကျောင်းအုပ်ဆရာကြီးကပြောပါရယ်အလားတူရေမြို့နယ်အန်တင်ကြီးွာနဲ့ရေကျောင်းပြားဒေသညီစားစခန်းအထက်တန်းကျောင်းမှာလဲကျောင်းသားဥယေပုံမှုများပြားလာတဲ့အတွက်နေရာထိုင်ခင်းအခက်အခဲရှိနေတယ်လို့သိရပါရယ် MNEC လက်အောက်မှာအထက်တန်းလွန်postan ကျောင်းနဲ့မွန်အမျိုးသားအထက်တန်းကျောင်း140နီးပါးကျောင်းသားဥယျာဉ်2000ခန့်နဲ့ပညာရေးဝန်ထမ်း800ဝန်းကျင်ရှိပါတယ်
ရခိုင်ပြည်ကမူလတန်းကျောင်းသားကျောင်းသူ3သိန်းကျော်ကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပြီဖြစ်တယ်လို့ပြည်내ကျန်းမာရေးဌာနကသိရပါတယ် အခုထိုးပေးနေတဲ့ဆေးကတရုတ်နိုင်ငံထုတ် Sinopharm အမျိုးအစားဖြစ်ပြီးအသက်9နှစ်ကနေ12နှစ်ကျောင်းသူကျောင်းသား1000ကျော်ကိုအခုရက်ပိုင်းတွင်စတင်ထိုးပေးနေပြီးနောက်ထပ်လည်းကျောင်းသားကျောင်းသူ3,600ကျော်ကိုထပ်ထိုးပေးသွားမှာဖြစ်တယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်အခုထိုးပေးနေတဲ့ဆေးအမျိုးအစားကိုအသက်9နှစ်အထက်ကလေးတွေကိုထိုးပေးနိုင်တယ်လို့မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကခွင့်ပြုထားတာဖြစ်ပါတယ်အလားတူမြန်မာနိုင်ငံထုတ်မြန်လို့ဖာမကာကွယ်ဆေးအမျိုးအစားကိုလည်းရခိုင်ပြည်ကအသက်15နှစ်နဲ့18နှစ်ကျောင်းသားကျောင်းသူ4,900ကျော်ကိုထိုးပေးထားပြီးဖြစ်တယ်လို့သိရပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းမှာဂျေးလက်ဒေသခံရွာသားတွေကနေတအိမ်ကိုစံတပီငွေကျပ်3,000နဲ့တတားတစ်အတွက်တရွာကို20ဦးလူဦးရေစည်ရင်ပေးပို့ပေးဖို့ပအိုးမျိုးနာအဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ်မေလလေကလေးကကောက်ခံလာတာဖြစ်ပြီးဇွန်လကုန်မှာစီဆိုင်ဟိုပုံးပင်လောင်မြို့နယ်ထဲကစင့်ဆူခံရရွာတွေအလုံးစည်ရင်အပီးပေးပို့ဖို့လဲထပ်မံစင့်ဆူထားတယ်လို့စီဆိုင်ဒေသခံရွာသားတွေကပြောပါရယ်ကိုပြစ်ကြောင့်နဲ့ဆက်အနာသိမ်းမှုကြောင့်စီးပွားရေးကျဆင်းမှုတန်ခံနေရတဲ့ရွာသားတွေဖို့ငွေကြေးနဲ့စံတွေကောက်ခံမှုတွေကိုရှော့ပေါ့ပေးဖို့နဲ့မိသားစုဝန်ရင်းဖြည့်ရှင်းနိုင်ရေးတတတဲ့ကောက်ခံမှုတွေရှော့ပေါ့ကင်းလို့ပေးဖို့ဒေသခံတွေတောင်းဆိုပေမဲ့မရခဲ့ဘူးလို့လည်းစီဆိုင်ဒေသခံတွေကပြောပါရယ်တတတဲ့ကောက်မဲ့စင့်ဆုံမှုကြောင့်ဒေသတွင်းနေလူငယ်တွေဟာတခြားဒေသကိုတင်းရှောင်ပြီးဝန်ရည်အတွက်အလွတ်လွတ်ကြတာလည်းအများပြားရှိနေပြီလို့သိရပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီအဖွဲ့နဲ့ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP တို့အကြားနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေမှာကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်သတ်မှတ်ပေးဖို့ဝါဘက်ကတောင်းဆိုထားပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ
်စစ်ကောင်စီပေးမယ်ဆိုတဲ့ဝါပီနယ်မှာလက်ရှိဝါမျိုးသားတွေရရှိထားတဲ့အခွင့်အရေးထက်ကိုများစွာနှိမ့်ချနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတူဖြစ်သူဦးဖေတန်းကပြောပါတယ်
ဆိုတော့ဒီအစီအစဉ်ရပေးမယ်ပြည်နယ်ဆိုတဲ့အဆင့်အတန်းကအခုဘွားတွေရထားတဲ့အခွင့်အရေးတွေအများကြီးနှိမ့်ချမှာဖြစ်ပါတယ်အဲဆိုတော့သူတို့အခုရထားတဲ့ဟာလားကိုစာပေကိုငွေတန်းကအခုဟိုဒီဌာနဆိုင်ရာတွေပေါ့အကုန်လုံးသူ့အောက်မှာရှိပြီးတော့နောက်ဆုံးလက်နဲ့တောင်မှထုတ်နိုင်တဲ့အခြေအနေမျိုးကိုပိုင်တတ်မလို့အင်အားကြီးတွေတတ်မလို့သူထူထောင်ထားနိုင်တဲ့အခြေအနေမျိုးဟိုဒါကတော့ဒီဘက်အစီအစဉ်ရခွင့်ပြုမဲ့ Federal ထဲမှာ Federal နဲ့တင်မှာဒီလောက်ထိအဆင့်မြင့်နေမရနိုင်ဘူးပေါ့
နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံခြားရေးရာကလွယ်ပြီးဝပီသွေးစည်းညွန့်ညည်ရေးတတ်မတော် UWSA ကိုကိုပိုင်အောက်ချုပ်ခွေရပြည်내တတ်မှတ်ပေးဖို့တောင်းဆိုတာကိုမူအဖြစ်တဘောတူတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဆောင်မင်းထွန်းကဇွန်လ3ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
ကျွန်တော်တို့အနေနဲ့ကဒီဝကိစ္စနဲ့ပတ်သက်လာပြီးရင်မူဝါဒအားဖြင့်ကကျွန်တော်တို့ကတောင်းဆိုတဲ့ဟာပေါ့နော်ခုလိုပုံစံမျိုးဓာတ်แท้ညင်းတဲ့ပုံစံမျိုးဘောเนาะပေးနိုင်ဖို့အတွက်ရေဘူဝမူဝါဒအပြင်ကရှိပြီးဖြစ်ပါတယ်အဲအဲ့တခုတည်းမှမဟုတ်ပါဘူးကြံတဲ့ပြည်နယ်နဲ့တိုင်းနယ်မှာလဲကြံတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာလဲယခုထက်ပုံမူပြီးကြဆောင်ရွက်ခွင့်ဘောเนาะဆောင်ရွက်ခွင့်ပြခန်းခွင့်တွေကိုပေးဖို့အတွက်မူဝါဒအပြင်ကျွန်တော်တို့ဒါသဘောတူညီပြီးဖြစ်ပါတယ
်လက်ရှိမှာ UWSA ဝတ်တပ်ဖွဲ့ဟာပန်းခါမျိုးကိုဌာနချုပ်မျိုးတော်အဖြစ်သတ်မှတ်လို့တရားရေးပညာရေးအုပ်ချုပ်ရေးအခွန်ဌာနလုံချောင်ရေးဌာနပါဝင်ဌာနဆိုင်ရာတွေကိုဖွဲ့စည်းထားရှိပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအရရှမ်းပြည်နယ်ရှိဟိုပန်းမိုင်းမော်ပန်းဝိုင်နှစ်ဖန်းမက်မန်းနဲ့ပန်းခါမြို့နယ်6ခုကိုခရိုင်2ခုဖွဲ့ပြီးဝကိုပိုင်အောက်ချုပ်ခွေရဒေတာဖြင့်သတ်မှတ်ပေးထားပါတယ
်ဆက်ပြီးတော့ Greeny စစ်ဘေးရှောင်တွေစားနပ်ရိက္ခာပြက်လက်မှုတွေရှိလာနိုင်ပြီးအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကအကူအညီပေးကြဖို့ဂရီနီလူမှုအသင်းအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ပေးပါမယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကဂရီနီစစ်ဘေးရှောင်တွေရင်ဆိုင်ကြုံတွေ့လာနိုင်ရတဲ့အစာရေစာငတ်မှုခေါင်းပေါင်းမှုပြဿနာကိုအမြန်ဆုံးမကူညီပေးနိုင်ရင်စစ်ဘေးရှောင်တိတ်ဆုံးမှုတွေပိုပြီးတော့များလာနိုင်တယ်လို့ဂရီနီလူအခွင့်အရေးအဖွဲ့ရဲ့ဒါရိုက်တာကိုပညာကပြောပါတယ်
ကျွန်တော်တို့လူထုတွေအချင်းကြီးဟိုအငတ်ပြီးအချင်းကြီးဒီဖက်ချာဒီအသွေးတွေအာကျွန်တော်တို့ကိုဆောင်ရည်အချင်းကြီးတည်ဆုံးနိုင်တယ်အဲ့ဒီဟာကိုကျွန်တော်မကူညီနိုင်ဘူးဆိုတော့ကျွန်တော်တို့ကတော်တော်ရတာကနိုင်ငံက positive scenario ဖြစ်စေဒါကျွန်တော်တို့ GDP နဲ့လူပြည်နယ်ရဲ့အတက်ဆုစဉ်ဟိုတည်ဆုံးမှုကိုကျွန်တော်လက်တွေ့ခံနေတယ်ပေါ့ ဟုတ်တယ်တိလာကိုအဖေအမျိုးရောက်တယ်လို့ပဲကျွန်တော်တော့အဲ့ဒီပြန်လာနေပဲကျွန်တော်ပြန်ကျွန်တော်တို့
မေလ30ရက်နေ့တုန်းကလှုပ်ခဲ့တဲ့ကယားဂရနီပြည်နယ်ဂရနီဒေတာရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲသတင်းစာရှင်းလင်းပွဲမှာဂရနီလူမှုအသင်းဖွဲ့တွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်လက်ရှိမှာတော့စစ်ဘေးရှောင်တွေကိုနိုင်ငံတကာကိုရောက်နေတဲ့ဂရနီပြည်သူတွေပြည်တွင်းပြည်ပကတခြားတိုင်းသားလူမျိုးတွေအဖွဲ့အစည်းတွေလူမှုကူညီရေးအဖွဲ့အစည်း INGO တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနတို့ကကူညီပံ့ပိုးမှုတွေရှိနေကြပေမဲ့လည်းအကူအညီတွေအများကြီးလိုနေသေးတယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးဆက်ဆက်ဆောင်ရွက်မှုအဖွဲ့ဂရနီကပြောရေးဆိုခွင့်ရှိသူမော်သဲမာကပြောပါတယ်
ဒီအခုညနေနေရာကတော့အားတော့နော်အများဆုံးကဒီကိုယ်ဤပစ္စည်းတော်တွေတကယ်တော့တောင်းထဲဟိုရောက်သွားတဲ့လူတွေပေါ့နော်ဒီကရကိုယ်ကပြန်နေတဲ့လူကသူတို့တော်တဲ့ခက်ခဲဖြစ်ပါတယ်ပေါ့နော်
စစ်အာဏာသိမ်းပြီးနောက်ဂရနီဒေတာအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ねစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ဘေးရှောင်လူဦးရေ2,000ကျော်ရှိနေတယ်လို့ဂရနီလူမှုအသင်းဖွဲ့များကွန်ရက် KCSN ကပြောပါတယ်လက်ရှိမှာစစ်ဘေးရှောင်တွေအတွက်စားနပ်ရိက္ခာလိုအပ်မှုအပြင်နေထိုင်ဖို့အမိုးအကာတွေနဲ့ဆေးဝါးအကူအညီတွေလည်းများစွာလိုအပ်နေတယ်လို့ဆိုကြပါတယ်ရှင်ခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်မှာတိမ်းရှောင်နေတဲ့စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်နေချားဆောင်တပ်နဲ့စစ်ကောင်စီတပ်တို့ကဖလူကြီးရွာမှာဒေသခံစစ်ရှောင်တွေနဲ့တွားရောက်တွေ့ဆုံပြောဆိုခဲ့ပေမဲ့တပ်မရုပ်တိမ်းနေတဲ့အတွက်စစ်ရှောင်တွေကနေရပြန်ဖို့အစိုးရနေကြပါတယ်။ကရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့မိုးပြဲမြို့ညောင်ဝိုင်းရက်ွက်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးနှစ်ယောက်ထိမှန်သေဆုံးပြီးနှစ်ယောက်ထပ်မနှဲလဲထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
စီဗာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါရခင်ဗျာ VOA ကနေပြီးတော့အတန်းနဲ့ဆက်လက်အတန်းနဲ့အစီအစဉ်တွေကိုထုတ်လုပ်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ
ယူကရိန်းရှေ့ပိုင်းကစီဗီယိုဒွန်းညက်ဒေသကိုထိန်းချုပ်နိုင်ရေးယူကရိန်းနဲ့ရုရှားတပ်တွေကြာသပတ်နေ့မှာလည်းအပြင်းထန်တိုက်ခိုက်နေပါတယ်နိုင်ငံရှေ့ပိုင်းဒွန်ဘတ်စ်ဒေသကအချက်ချာကျတဲ့ဒေသကိုထိန်းချုပ်နိုင်ရေးကြိုးပမ်းမှုတွေဟာရုရှားနဲ့စစ်ပွဲအတွင်းအခက်အခဲဆုံးတပ်ပွဲတွေမှာတစ်ခုဖြစ်နေလဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကကြာသပတ်နေ့မှာပဲပြောဆိုလိုက်ပါတယ်ရုရှားနဲ့စစ်ပွဲမှာယူကရိန်းတပ်တွေဘက်ကဝင်တိုက်ပေးခဲ့တဲ့သူတွေဖြစ်နေဗြိတိန်နိုင်ငံသား2ဦးနဲ့မော်ရိုကိုနိုင်ငံသား2ဦးတို့ကိုတေးရန်စင်ချက်ချမှတ်လိုက်တဲ့အကြောင်းယူကရိန်းရှေ့ပိုင်းကရုရှားလူလာတဲ့ခွက်ထွက်သမားတွေကပြောလိုက်ပါတယ်နိုင်ငံခြားသားအမျိုးသား3ယောက်ဟာယူကရိန်းတပ်တွေဘက်ကနေကြီးစားအဖြစ်တိုက်ခိုက်ပေးခဲ့တာကြောင့်အဖြစ်ရှိတဲ့အကြောင်းနဲ့တာမန်စစ်သုံးမှတ်နေလို့ခန်းစား권မရှိတဲ့အကြောင်းယူကရိန်းရှေ့ပိုင်းဒွန်းညက်ဒေသတရားရုံးကဆုံးဖြတ်လိုက်တာပါဗြိတိန်နိုင်ငံရဲ့ဌာနကတော့စစ်သုံးမှတ်တွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့ပြစ်ဒဏ်စီရင်တဲ့လုပ်ရည်ဖြစ်နဲ့ပြစ်တင်ရှုတ်ချလိုက်ပါတယ်အီရန်နိုင်ငံကနျူကလ িয়ার ဆက်ရုံတွေမှာတပ်ဆင်ထားတဲ့လွန်ဂျိုရီကင်မရာ28ခုကိုဖယ်ရှားလိုက်တာကြောင့်နျူကလ িয়ার လုပ်ငန်းတွေကိုစောင့်ကြည့်ဖို့မလွယ်တော့တဲ့အကြောင်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကြီးကပြောဆိုလိုက်ပါတယ်။အီရန်ရဲ့လုပ်ရည်ဟာစိုးရိမ်စရာစိန်ခေါ်မှုဖြစ်ပြီးမကြာခင်သတင်းပတ်တွေမှာအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးသိနိုင်တော့မှာမဟုတ်ကြောင်းလဲ IAEA တွင်းမှုချုပ်ရာဖဲမာရီယာနိုဂရော့စီကကြာသပတေးနေ့မှာပဲပြောဆိုလိုက်တာပါ။ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့မြန်မာဝန်ထမ်းတူမွန်ပြည်နယ်မော်လမြိုင်မြို့မှာဒီသတင်းပတ်ထဲပြစ်ခတ်တပ်ဖြတ်ခံရတဲ့ဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂနဲ့အကူအညီပေးရေးဝန်ထမ်းတွေရဲ့ကြားနေရည်တိချက်ပေါ်လေးစားကြဖို့လည်းတိုက်တွန်းခဲ့တာပါ WHO မှာရင်မောင်းတူအဖြစ်9နှစ်လောက်အလုပ်လုပ်ကိုင်နေတဲ့ဦးမျိုးမင်းထွတ်ကိုဗိုလ်ထုနဲ့ညနေပိုင်းကမော်တော်ဆိုင်ကယ်နဲ့အိမ်ပြန်လန်းပြစ်ခတ်ခံရပြီးတည်ဆုံးခဲ့တဲ့အပေါ်မှာကုလသမဂ္ဂကပြောဆိုလိုက်တာလည်းဖြစ်ပါတယ်
တရင်ချင်းကျုပ်တွေကိုကိုအောင်လွင်ဦးကပြောပြသွားတာခင်ဗျာဒီကနေ့ကျွန်တော်တို့အတန်လင်းစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမုံကတာဝန်ယူခဲ့ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီခွန်းနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ကျွန်တော်တို့အတန်လင်းစီစဉ်တွေလည်းတောက်ကြနေမနေ့ပဲအတန်လင်းစီစဉ်တွေလည်းဒီမှာဒီမဲ့ပြီးဆုံးပြီဖြစ်ပါတယ်သောရရှင်မြန်မာပြည်သူပေါင်းလည်းကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ကစောင့်မှုကြပါခင်ဗျာ
This program has come to you from the Voice of America, Washington.